Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ12ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 2440.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုဝေယမင်းထွန်းနဲ့ကျွန်တော်ကြိုကြော်သိမ်းပြောပြမှာပါ။စီးရီးယားမြောက်ပိုင်းမှာကတ်တွေကိုတိုက်နေတဲ့တူရကီကိုတန်ခတ်အရေးယူမယ်လို့အမေရိကန်ကသတိပေးလိုက်ပါတယ်။တရုတ်နဲ့အမေရိကန်ညာကုံသွေးရေးစစ်ပွဲဖြစ်နေတာယာယီအားဖြင့်ပြည်လဲစေမဲ့သဘောတူညီချက်တစ်ခုရထားပါပြီ။အစွန်ရောက်ဝါရရိုက်သွင်းမှုတိုက်ဖြတ်ရေးမှာအတူလွယ်လွယ်လို့ဆောင်ကြဖို့တရုတ်နဲ့အိန္ဒိယလူသဘောထိပ်သည့်အစည်းအဝေးအတွင်းသဘောတူကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဂျပန်နိုင်ငံကိုဒီနေ့စနေမနက်ပိုင်းမှာဝင်တိုက်တော်မယ့်အင်အားကြီးမုန်တိုင်းဂက်ဂီပစ်ဝင်တဲ့အခါမှာအရင်ဆုံးမုန်တိုင်းတန်ခံရမယ့်ဒေသတွေကတော့
ယိုကိုဟာမားကိုဖြတ်မယ်၊တိုကျိုဖြတ်မယ်၊ပြီးရင်ချီဘာဆိုတဲ့ဒီနာရီတာလေးစိတ်တွေကိုဖြတ်မယ်ဆိုတော့လူနေအရန်များပြီးတော့စက်မှုလုပ်ငန်း၊စီးပွားရေးလုပ်ငန်းတွေအရန်အချင်းချင်းတက်အများကြီးယူမှာဖြည်းဖြည်းချင်းဖြတ်ပါမယ
်။ယိုကိုဟာမားမြို့မှာနေတဲ့ဥမိုးကျော်သူကိုဆက်သွယ်မေးမြန်းထားတာနားဆင်ရမှာဖြစ်တယ်လို့ဂျပန်ကိုချစ်ချည်ခီးရောက်နေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလူခွင့်ရေးကိစ္စဆက်ဆွဲခံနေရတာတွေကင်တွယ်ဖြေရှင်းဖို့ဂျပန်ဝန်ကြီးချုပ်ကတိုက်တွန်းခဲ့တာနဲ့အလုပ်သမားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုအပါအဝင်လူမှုဖူလုံရေးတိုးတက်အောင်စတင်ဆောင်ရွက်ပေးနေပြီဆိုတဲ့အကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာတွေမှာတော့နိုဘယ်ငြိမ်းချမ်းရေးဆုဆုခူးသွားတဲ့ဧသီယိုပီးယားဝန်ကြီးချုပ်တခါစီးရီးယားမြောက်ပိုင်းမှာခတ်တပ်ဖွဲ့တွေကိုတူရကီကဝင်တိုက်နေလို့အိုးအိမ်မဲ့ထွက်ပြေးနေရတဲ့အရသာဒုက္ခတဲ့အရေးတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့စနေမနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။စီးရီးယားပိုင်းနယ်ထဲမှာကျူးကျော်တိုက်ခိုက်နေတဲ့တူရကီနိုင်ငံအပေါ်တိတ်ကိုပြင်းထန်တဲ့တန်ခတ်ရည်ရွယ်မှုတွေချမှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကပြင်ဆင်ထားပေမဲ့လက်တွေ့တန်ခတ်ရည်ရွယ်တာတော့မလုပ်သေးပါဘူး။သမ္မတထရမ့်ကသူတို့မလုတ်တဲ့နာတစ်ခုခုကိုတူရကီကလုတ်လာမယ်ဆိုရင်အရင်တုန်းကဘယ်နိုင်ငံမှမကြုံမှုသေးတဲ့တန်ခတ်ရည်ရွယ်မှုမျိုးကိုကျွန်တော်တို့ချမှတ်သွားပါမယ်။သူတို့တွေလူအများကြီးကိုတတ်ဖြတ်တာမျိုးကျွန်တော်တို့မဖြစ်ချင်ပါဘူးလို့သတင်းနောက်တွေကိုအင်ဗျူတော်မှတောက်ကြနေကပြောပါရယ်။စီးရီးယားချင်းမြောက်ပိုင်းမှာစီးရေးထိုးစစ်စင်တာတွေတူရကီကထပ်မလုပ်အောင်ဟန်တားရေးလှုပ်ဆောင်ရမယ်အမိန့်ညွှန်ကြားချက်တစ်ခုကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်ပြီးလို့ဗန်ဒိုင်းဝန်ကြီးစတီဗင်မနူချင်ကအစောပိုင်းမှာကြေညာထားပါရယ်။တူရကီတပ်ဖွဲ့တွေကမရက်သားတွေအရက်ဖက်အခြေခံဆောက်အုံတွေလူမျိုးစုဒါမှမဟုတ်ဘာသာရေးအရလူနည်းစုတွေကိုပြစ်မှတ်ထားလာနိုင်ကြပေါ့သမ္မတထရမ့်ကစိုးရိမ်နေတယ်လို့ဝန်ကြီးမနူချင်းကပြောပါတယ်။ဒါအပြင် ISIS အဖွဲ့ဝင်တယောက်တလေမှထွက်ပြေးလွတ်မြောက်သွားစေအောင်တူရကီကမလုပ်ရဘူးဆိုတာသမ္မတကတိတ်ကိုရှင်းရှင်းလင်းလင်းဖြစ်စေချင်ပါတယ်လို့လည်းဝန်ကြီးမနူချင်းကအင်ဖြူတော်မှာသတင်းတော်တွေကိုပြောပါတယ်။
ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းမာရီယိုဗာနိုဗစ်ချ်ကသူ့ကိုအလုပ်ကထုတ်ပြန်ပြေးရွေးအတွက်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကိုဖိအားပေးခဲ့ကြောင်းအောက်လွတ်တော်ကော်မတီတွေရှေ့မှောက်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။အဲ့ဒီကော်မတီတွေဟာသမ္မတထရမ့်ကိုတရားစွဲဆိုရေးအတွက်စုံစမ်းမှုတွေလုပ်နေတဲ့ကော်မတီတွေပါ။သူ့ရဲ့မူဝါဒကိုအားနည်းအောင်လုပ်ဖို့ကြိုးစားနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်ကသံမတ်ကြီးယိုဗာနိုဗစ်ချ်ကိုပြီးခဲ့တဲ့မေလကပြန်လည်ခေါ်ယူခဲ့တာဖြစ်ပါတယ်။ကြားနာပွဲမှာသံမတ်ကြီးဟောင်းယိုဗာနိုဗစ်ချ်ကသူ့ကိုအလုပ်ထုတ်ပြန်တဲ့အကြီးအကဲတွေဆုံးဖြတ်ချက်ဟာမှားယွင်းပြီးမခိုင်လုံတဲ့ပြောဆိုမှုတွေပေါ်မှာအခြေခံခဲ့တာဖြစ်ကြောင်းနဲ့ဆုံးဖြတ်ချက်ချတဲ့လူတွေဟာလည်းတန်တရားရှိစရာကောင်းကြောင်းပြောကြခဲ့ပါတယ်။သမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေတဲ့ဒီမိုကရက်တစ်ကြီးစိုးတဲ့အောက်လွတ်တော်ကော်မတီရှေ့မှာသမ္မတကြီးယူဗာနိဗစ်ချ်ကတောက်ကြနေမှာတည်တံ့ကြားနာစစ်ဆေးမှုခံခဲ့တာဖြစ်ပါတယ်။အင်ဖြူတော်ကတော့အဲ့ဒီစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်နေပြီးဒီလိုလှုပ်တာဟာအခြေခံဥပဒေနဲ့မညီဘူးလို့လည်းပြောထားခဲ့ပါတယ်။ဝေဘာတပကဆိုင်ရာအမေရိကန်သမ္မတကြီးဂေါ်ဒန်ဆိုလန်ကသူ့သဘောဆန္ဒအရအောက်လွတ်တော်ရဲ့ရှေ့မှာကြားနာစစ်ဆေးခံမဲ့ကိစ္စကိုလည်းအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကပိတ်ပင်ထားခဲ့ပါတယ်။အခုလိုသမ္မတကိုတရားစွဲဆိုဖို့အထိစုံစမ်းစစ်ဆေးမှုတွေဖြစ်ပေါ်စေခဲ့တဲ့ဇူလိုင်လ25ရက်နေ့ကသမ္မတထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့ရဲ့တယ်လီဖုန်းပြောကြားချက်တွေဟာပါအမှားမှန်ပါရှိဘူးလို့လည်းသမ္မတထရမ့်ကပြောကြားထားခဲ့ပါတယ်ခင်ဗျာ
။တရုတ်ပို့ခွန်ပစ္စည်းဒေါ်လာ250ဘီလီယံဘိုးပေါ်ဒီကနေ့ကစပြီးကုန်သွယ်ခွင့်တွေတိုးမြှင့်ချမှတ်မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရကဆိုင်းငံ့ထားလိုက်ပါပြီ။အမြန်လာအဖြစ်အမေရိကန်လေယာဉ်ထွက်ကုန်ဒေါ်လာ40ဘီလီယံကနေ50ဘီလီယံဘူးထိဝယ်ယူဖို့တရုတ်နိုင်ငံကသဘောတူထားပါတယ်။နိုင်ငံကြား15လကြာကုန်သွယ်ရေးစစ်ပွဲဖြစ်ပြီးတဲ့နောက်အခုအခါမှာတော့အနေဆုံးအဆင့်ယာယီပြည့်အေးလိုက်ကြတဲ့သဘောပါပဲ။အခုချိန်ထိကတော့နှစ်ဖက်ဆစ်ဆက်ညီနိုင်သူတွေကြားမူအားဖြင့်တော့ယာယီသဘောတူထားကြတာပဲရှိသေးပြီးစကြုပ်စရမ်းနဲ့လက်မှတ်ရေးထိုးတာမျိုးမရှိသေးပါဘူး။တရုတ်ဆစ်ဆက်ညီနိုင်ရေးအဖွဲ့ခေါင်းဆောင်ဒူဝင်ကြီးချိုလျူဟီနဲ့အင်ဂျီလိုမှာတွေ့ဆုံချိန်တွင်သမ္မတဒေါ်နယ်ထရမ့်က ဒီကုံတော်ရေးဆိုင်ရာသဘောတူညီချက်ပထမအဆင့်ကိုနိုဝင်ဘာလကျရင်ချီလီနိုင်ငံမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အစည်းအဝေးပြင်ပမှာဒုနဲ့သမ္မတရှီကျင်းပင်တို့လက်မှတ်ရေးထိုးရမယ်လို့ပြောသွားပါတယ်။ပြည်ပညာနာပစ္စည်းဆိုင်ရာမူပိုင်ခွင့်အပေါ်တရုတ်ကအကောက်အွယ်ပေးမှုအားနဲ့တာအပါအဝင်ပိုးပြီးတော့ခက်ခဲတဲ့ကိစ္စရပ်တွေမှာတစ်ဖက်ကြားတိုးတက်မှုတို့ရှိထားပြီလို့လည်းသမ္မတအင်ပြူတော်ကပြောပါတယ်။
ကက်ရှ်ပီးယားဒေသကိစ္စအငင်းပွားပွဲဖြစ်နေတဲ့အချိန်မှာပဲတရုတ်သမ္မတရှီဂျင်ပင်နဲ့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီတို့ဟာအိန္ဒိယနိုင်ငံမဟာဘလီပူရမ်မြို့မှာအောက်တိုဘာလ17ရက်နေ့ကအလို့သဘောတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံပွဲမှာနှစ်နိုင်ငံအနေနဲ့အစိုးရဝါဒဇွဲသွေးသွင်းမှုတွေကိုစန့်ကျင်ဖို့ပူးပေါင်းဆောင်ရွက်ရေးခေါင်းဆောင်နှုတ်ဦးဂရိကူပြုခဲ့ကြတယ်လို့အိန္ဒိယနိုင်ငံတိုင်းဝန်ကြီး VJ Gokhale ကိုကိုကပီ Press Trust of India ကတောက်ကြတဲ့သတင်းတရမှာဖော်ပြရေးသားထားပါတယ်။အခုလအတွင်းကအိန္ဒိယနိုင်ငံကဂျမူးနဲ့ကက်ရှ်ပီးယားပြည်နယ်ကိုနှစ်ပိုင်းခွဲခြားကျင်းညာခဲ့တာကြောင့်တနင်္ဂနွေဆက်ဆိုင်မှာပြောင်းလဲဖြစ်နေချိန်မှာအခုလိုကောင်းဆောင်မှုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အဲ့ဒီကျင်းညာချက်ကြောင့်တရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကျင်းညာထားတဲ့ Ladakh ဒေသတစ်စိတ်တစ်ပိုင်းဟာအိန္ဒိယရဲ့တရားအုပ်ချုပ်မှုနယ်မြေတစ်ခုဖြစ်သူရောက်ရှိသွားခဲ့ပါတယ်။အိန္ဒိယကကက်ရှမီးယားကိစ္စကျင်းညာချက်ထုတ်ပြန်ပြီးမှမွတ်စလင်အများစုနေထိုင်ရာကက်ရှမီးယားဒေသအများစုကိုထိန်းချုပ်ထားတဲ့ပါကစ္စတန်နိုင်ငံကိုတရုတ်နိုင်ငံကတတ်မှန်ရေးအရထောက်ခံအားပေးခဲ့တာကြောင့်အိန္ဒိယနိုင်ငံကိုအမျက်ဒေါသထွက်စေခဲ့ပါတယ်။အစောပိုင်းမှာတော့ India Express သတင်းစာကအမည်မသိသတင်းအရင်းမြစ်တစ်ခုကိုကိုးကားပြီးကက်ရှမီးယားကိစ္စအိန္ဒိယနိုင်ငံကအခုလိုဆုံးဖြတ်ရတဲ့ကိစ္စကိုဒီဆွေးနွေးပွဲမှာဝန်ကြီးချုပ်မော်ရီကတရုတ်သမ္မတရှီဂျင်ပင်ကိုရှင်းလင်းပြောကြားလိုက်မယ်လို့ရေးသားထားပါတယ်ခင်ဗျာ
။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့မနေ့ဖက်တရုတ်တွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်ဟာအီရန်သမ္မတဟက်ဆန်ရူဟာနီနဲ့တွေ့ဆုံမှုတနင်္လာနေ့ကျရင်အီရန်နိုင်ငံကိုသွားပြီးအမေရိကန်နေတဲ့ဆင့်ဆော်ဒီအာရေဗျနိုင်ငံကိုဆက်သွားပါမယ်။ဤရနေဆော်ဒီအရာတင်းမာနေတဲ့အခြေအနေပြည်လျော့အောင်ဂျာဝင်ဆစ်ဆက်ပေးဖို့ကြိုးစားတဲ့ခီးစဉ်ဖြစ်ဒီနှစ်နိုင်ငံကိုတွားရောက်မှာပါ။ဤရနေဆစ်ဆက်ညှိနှိုင်းပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆော်ဒီအရှင်မင်းသားမိုဟာမက်ဘင်ဆော်လမန်တို့နှစ်ယောက်စလုံးကသူ့ကိုပန်ကြားခဲ့တယ်လို့ကုလသမဂ္ဂထူးထူးညီလာခံပြင်ပမှာကြေညာခဲ့ပြီးဂျပန်တွေအတွက်မှာပဲဝန်ကြီးချုပ်ခန်းရဲ့အခုခီးစဉ်ကြေညာချက်ထွက်လာတာပါ။ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာကူရရှိကပါကစ္စတန်ဟာဆော်ဒီအာရေဗျနဲ့နှိကတဲ့ဆက်ဆံရေးကိုထိန်းသိမ်းထားတယ်လို့ကျွန်တော်တို့ရဲ့မဟာဗျူဟာမြောက်လက်တွဲပဲလည်းဖြစ်ပါတယ်။ဤရန်ကကျွန်တော်တို့ရဲ့အင်းကြီးချင်းမိတ်ဆွေပါ။အစ္စလာမ်ရဲ့ညီကိုရောနိုင်ငံခြားသဘောထားကွဲပြားမှုတွေနောက်ထပ်ပိုဆိုးလာမှာကိုတားဆီးနိုင်ဖို့ပါကစ္စတန်ကဆန္ဒပြုပါတယ်လို့တောက်ချာနေကပြောပါတယ်။ဒီတော့ဒီမှာပဲဆော်ဒီအာရေဗျအနေနဲ့အီရန်နိုင်ငံရဲ့ရန်ကနေကောက်ွယ်ဖို့အတွက်တိုက်လေရင်တွေနဲ့ဒီချောင်းကောက်ွယ်ဆိုင်ရာနောက်ထပ်စစ်လက်နက်ပစ္စည်းတွေအမေရိကန်ကပို့မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကတောက်ချာနေမှာကြေညာပါတယ
်။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုနှိမ်နင်းရမှာဟောင်ကောင်ရဲတပ်ဖွဲ့ကအသုံးပြုတဲ့မြေယူပုံထုတ်လွှတ်တဲ့အမေရိကန်ကုမ္ပဏီကိုစန့်ကျင်ဝေဖန်နေတဲ့အမေရိကန်လွှတ်တော်အမတ်ဦးရဲ့ပုံပြီးများပြလာနေပါတယ်။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်အခြေစိုက်မြေယူပုံထုတ်လွှတ်တဲ့အဲ့ဒီပုဂ္ဂလိက by Non-Lethal Technologies INC ဟာသူထုတ်လွှတ်တဲ့မြေယူပုံကိုဟောင်ကောင်ရဲတပ်ဖွဲ့ကအသုံးပြုနေတဲ့တပ်ပုံကိုလူမှုမီဒီယာတခုမှဖော်ပြခဲ့ပြီးနောက်မှာအခုလိုလူများအာရုံစိုက်လာတာဖြစ်ပါတယ်။ American ဥပဒေပြုအမတ်တွေကလည်းကုမ္ပဏီရဲ့အဲ့ဒီမြေယူဘုံကိုဟောင်ကောင်ကိုမယောင်းဖို့တောင်းဆိုလာခဲ့ကြပါတယ်။ဇူလိုင်လတုန်းက Texas ပြည်နယ်အထက်လွှတ်တော်မှ Tex Cruz ကတောင်းဆိုခဲ့တယ်လို့ဩဂုတ်လတုန်းကလည်း American အောက်လွှတ်တော်ကိုယ်စားလှယ်နှစ်ဦးဖြစ်တဲ့ Republican အမတ် Chris Minh နဲ့ Democrat အမတ် James McAvoy ကတောင်းဆိုခဲ့ပါတယ်။ကြာသပတေးနေ့မှာတော့ Florida က Republican အထက်လွှတ်တော်မှ Rick Scott ကလည်းအဲ့ဒီလိုအဓိကရုံးနေနေရေးပစ္စည်းတွေဟောင်ကောင်ကိုတင်ပို့ရာကိုစိုးရိမ်မိကြောင်း Non-Lethal Technologies INC ဥက္ကဋ္ဌစီကိုရေးသားတဲ့စာကို Twitter မှာဖော်ပြထားခဲ့ပါတယ်ခင်ဗျာ။
ဂျပန်နဲ့တောင်ကိုရီးယားတို့ကြာကုန်သွယ်ရေးဆိုင်ရာညှင်းပွားနေတာကိုကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာတောက်ကြနေကဆွေးနွေးကြတာမှာသဘောတူညီချက်မရပဲအဆုံးသတ်သွားပါတယ်။ဒါပေမဲ့နောက်ထပ်ဆွေးနွေးကြဖို့တော့သဘောတူကြပါတယ်။ smartphone chip ပြားတွေနဲ့မျက်နှာပြင်တွေထုတ်လို့ရမှာအသုံးပြုတဲ့ကုန်ကြမ်းပစ္စည်း3မျိုးတောင်ကိုရီးယားကိုတင်ပို့တဲ့ပေါ်ဇူလိုင်လမှာဂျပန်ဘက်ကပို့ပြီးတင်ကြပ်လိုက်ပြီးတဲ့နောက်ကုန်သွယ်ရေးဆိုင်ရာညှင်းပွားမှုဆက်ဖြစ်လာတာပါ။ဒုတိယကမ္ဘာစစ်တွင်ကိုရီးယားကျွန်းဆွယ်ကိုဂျပန်သိမ်းပိုက်ထားခြင်းကအတင်းအဓမ္မခိုင်းစီခံခဲ့ရတဲ့လူသမားတွေအတွက်ညှင်းနာကြေးပေးဖို့ကိစ္စကနေစပြီးတရမန်ရေးဆိုင်ရာညှင်းပွားပြီးတဲ့နောက်ဂျပန်ကအဲ့ဒီအရေးပါတဲ့ကုန်ကြမ်းပစ္စည်း3မျိုးတင်ပို့တာကိုတင်ကြပ်ခဲ့တာဖြစ်ပါတယ်။ကုန်သွယ်ရေးကိုနိုင်ငံကြီးယူရဲ့ချက်တွေအတွက်အသုံးပြုတဲ့လုပ်ရမျိုးတွေနောက်ထပ်မဖြစ်စေဖို့ရည်ရွယ်တဲ့ဆိုပြီးဂျပန်ရဲ့ကန့်သတ်မှုပေါ်တောင်ကိုရီးယားကပြီးခဲ့တဲ့လမှာပဲ WTO ကိုတိုင်ကြားခဲ့တာဖြစ်ပါတယ်
။နိုင်ငံကျော် American မင်းသမီးကြီး Jane Fonda အပါအဝင်ဥရုယာတီပြောင်းလဲမှုဆိုင်ရာဆန္ဒပြသူ16ယောက်ကို Washington DC မြို့တော်ကလွှတ်တော်အဆောက်အုံခြေရဲမှာဆန္ဒပြမှုနဲ့ရဲကဖမ်းဆီးလိုက်ပါတယ်။ American လွှတ်တော်အရှိတ်အဝါချမ်းမျက်နှာစာမှာဥပဒေနဲ့မညီပဲဆန္ဒပြတဲ့အတွက်အသက်82နှစ်အရွယ် Jane Fonda နဲ့တခြားသူတွေဖမ်းရတာလို့ American လွှတ်တော်အဆောက်အဦးကရဲတပ်ဖွဲ့လူထုဆက်ဆံရေးဆိုင်ရာညွှန်ကြားမှု Ever McClick မက်ကလကီရဲ့အကြေညာချက်မှာပါရှိပါတယ်လူစုလူဝေးမှုပိတ်စတော့မှုအဆင်မပြေစေမှုစွဲချက်တွေနဲ့သူ့ကိုဖန်ဆီးခဲ့တာပါဖောင်ဒါကပတ်ဝန်းကျင်အကြတဲ့ကိစ္စအတွက်ဆလေးပတ်ကြာတောက်ကြနေတိုင်းဆန္ဒပြမယ်လို့ Washington Post သတင်းစာကိုကြတာပရိနေကပြောထားခဲ့တာပါပြီးခဲ့တဲ့လတုန်းကလည်းဥဒုရာသီပြောင်းလဲမှုကိုအရေးယူဆောင်ရွက်ပေးရေးအတွက်စက်တင်ဘာလ20ရက်နေ့ကနေ29ရက်ကြာသတင်းတစ်ပတ်ကြာလူငယ်တက်ကြွလှရှားသူတွေကဥဆောင်ပြီးဆန္ဒပြတောင်းဆိုနေကြတာပါကမ္ဘာကောင်းဆောင်တွေအနေနဲ့ရာသီဥတုပြောင်းလဲမှုကိုအရေးယူဖြည့်ရှင်းဆောင်ရွက်ပေးဖို့တောင်းဆိုတဲ့စက်တင်ဘာ22ရက်နေ့ကစလို့ကမ္ဘာတစ်လုံးမှာလူပေါင်းတန်းချီဆန္ဒပြခဲ့ကြတာပါမြန်မာနိုင်ငံမှာလည်းဥဒုရာသီပြောင်းလဲမှုကိုအစိုးရဘက်ကဖြည့်ရှင်းဆောင်ရွက်ဖို့တောင်းဆိုတဲ့ဆန္ဒပြကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကရန်ကုန်မြို့မှာကျင်းပခဲ့ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. October 12th, Sunday, Sunday, Monday, Tuesday, Wednesday, Thursday, Friday, Saturday, 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 Sunday, Monday, Tuesday, Wednesday,ဂျပန်နိုင်ငံမှာလွန်ခဲ့တဲ့အနှစ်60ကျော်ကလူပေါင်း1200ကျော်သေဆုံးခဲ့တဲ့အပြင်းမုန်တိုင်းနဲ့ဆင်တဲ့တိုင်ဖုန်းမုန်တိုင်းဟာဂီဗစ်ခါတိုကျိုမြို့တော်အပါအဝင်မြန်မာအများစုနေထိုင်ရာအရှိတ်ဘက်ချမ်းဒေသကိုဒီကနေ့စနေနေ့မနက်ပိုင်းမှာဝင်ရောက်မှာဖြစ်ပါတယ်။မုန်တိုင်းရဲ့အနေအထားနဲ့ဒေသခံတွေပြင်ဆင်နေကြတဲ့အခြေအနေတွေကိုသိရအောင်တိုကျိုနဲ့တိတ်မဝေးတဲ့ယိုကိုဟာမားမြို့မှာနေထိုင်သူဦးမိုးကျော်သူကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းရမှာအခုလိုစပြီးတော့ပြောပါတယ်။
ဒီတစ်ခေါက်မုံနိုင်ရဲ့ဘယ်လိုကထူးခြားချက်ကိုအချက်လေးချက်သူတို့ခွဲပြောတာရှိပါတယ်။ဘာလဲဆိုတော့မုံနိုင်ရဲ့အခြေဝန်းကဒီစပြီးဖြစ်လာပြီးရွေ့လာတဲ့အချိန်မှာလေအခြေဝန်းကကီလို1400အထိကျယ်တဲ့ဥစ္စာအရန်ကိုကြီးတယ်ဆိုတဲ့ပမာဏပြီးတော့မှဒီမုံနိုင်ရဲ့တိုင်ဖုန်းရဲ့အလဲကောင်မျက်စိရွေ့လာတဲ့အချိန်မှာမျက်စိကအရန်ကိုထင်းနေတဲ့ကိစ္စကဒီမုံနိုင်လဲပြီးလာတဲ့ဥစ္စာကပမာဏပြန်အရန်ကြီးတယ်ဆိုတဲ့ဥစ္စာပြရတယ်ဆိုတာရဲ့နောက်ပြီးလာနေတဲ့အချိန်ကတိုက်ဆိုင်တာပေါ့နော်ဒီယိုကိုဟာမားကိုဖြတ်မယ်တိုကျိုဖြတ်မယ်ပြီးရင်ချီပါဆိုတဲ့ဒီနာရီတာလေဆိပ်တွေကိုဖြတ်မယ်ဆိုတော့လူနေအရန်များပြီးတော့စက်မှုလုပ်ငန်းစီးပွားရေးလုပ်ငန်းတွေအရန်အချက်အချက်ကျတဲ့အများကြီးဥမာဖြည်းဖြည်းချင်းဖြတ်သွားမယ်ဆိုတဲ့ဥစ္စာပရမတ်ဆုံးကုန်းမော်ကိုရောက်တဲ့ဥစ္စာအဲ့ဒီ data 3ခုရောက်မှဆိုတော့အပြင်းဆုံးခံရမယ်ပေါ့နော်ပြီးတော့သရုပ်ထအချက်ကတော့ဒီလပြည့်ကနီးမှာဒီအမြင့်ဆုံးဖြစ်နေတဲ့အချိန်ကိုရောက်တာမို့လို့ငကိုတဲကရေကပင်လယ်ကမ်းစင်လာရေကမြင့်နေတဲ့အချိန်မှာမုံတိုင်းအားနဲ့ဆိုတော့ခုနပြောတဲ့နှစ်ပေလောက်ထမ်းမြင့်မယ်ဆိုရင်ကဘယ်လိုခေါ်မလဲအစွဲအစိုးဆုံးဆိုတဲ့ဟာမျိုးပေါ့နော်ဒါပေမဲ့အခုလောလောဆယ်ကကုန်းကိုမထီသေးဘူးခင်ဗျာပြီးဒီအနာသားကကုန်းတွေကိုစပြီးဖြတ်နေတော့မှရှိတော့မလို့တကယ်ဖြတ်မဲ့ဥစ္စာကဒီနေ့လေကနေည9နာရီတော့ပိုင်းလို့ထင်ပါတယ်အဲ့ဒါကအပြင်းဆုံးဖြစ်မယ်လို့ပြောထားပါတယ်စင်ကြီးမြင့်လာတဲ့ဥစ္စာပေါ့နော
်ဆိုတော့အဲ့ဒီဒေတာမှာမြန်မာတွေလည်းအများကြီးရှိမယ်ထင်တယ်ဒီမြန်မာတွေနဲ့ပတ်သက်ပြီးတော့သူတို့ဘာတွေပြင်ဆင်နေလဲတန်ယုံတွေကဘာတွေများပြောတာကြားပါလဲ
ဟုတ်ကဲ့ခင်ဗျာဟိုဂျပန်မှာဟိုကျန်နေတဲ့ channel လောက်ကနေစာရင်တော့မြန်မာရေတော့ကတော်တော်လေးနည်းသွားပါတယ်နည်းသွားတယ်ဆိုပေမဲ့လည်းဒီဂျပန်မှာနေနေတဲ့မြန်မာအများစုကဒီ data ဓာတ်မှနေတာအများဆုံးဖြစ်တာပါဒီဂျပန်နိုင်ငံမှာရှိတဲ့မြန်မာတန်ယုံကလည်းကျန်နေတဲ့9နှစ်6နှစ်ကငွေလင်းကိစ္စဖြစ်ပြီးကြတဲ့ကအချိန်ငိမ်ပေါ့နော်ဒီကိစ္စတွေမှာတက်တက်ကြွကြွတာမှန်ကြီးကိုယ်တိုင်တန်ယုံတာမှုကြီးတွေကိုယ်တိုင်ကနေပြီးတော့သိချာ internet ပေါ်က web page မှာလုတ်တလို့မျိုးဟိုဖြစ်ပြီးဆိုတာနဲ့တက်ဆိုင်ရာဟိုနေရာ data တွေကိုလိုက်ပြီးတော့အားပေးတဲ့ကိစ္စတွေလုတ်ပါဒီတစ်ခေါက်လဲတန်ယုံကနေပြီးပြင်ညာရထုတ်ထားတယ်
ဟုတ်ကဲ့ဆိုတော့ဒီလိုသတိပေးချက်တွေရတော့ဒေသခံတွေဘာတွေလုပ်နေကြလဲအခုလိုပေါ့နော်မုံတိုင်းဖြတ်မဲ့လမ်းကြောင်းထဲမှာရောက်နေတဲ့ကိုမိုးကျော်သူတို့နေရာမျိုးမှာ
ဟုတ်ကဲ့ဒီဂျပန်ကတော့တည့်ရတိုင်းဒီသဘောပေးရနေများတဲ့နိုင်ငံဆိုတော့လေဒီရက်ွက်မြို့နယ်အလိုက်မှာဒီ hazard map ဆိုတဲ့ဟာပေးသဘောပေးရနေရှိတဲ့မြေပုံဆိုတဲ့ဥစ္စာရှိပါတယ်အဲဒီဟာကဘယ်လိုလဲဆိုတော့မြေပြိုနိုင်တဲ့နေရာမိုးရမ်းကြီးရင်တောင်ဆောင်တွေရှိတဲ့နေရာတွေမှာရေဘလောက်ကြီးွားနိုင်တဲ့ဥစ္စာတင်းကြလောက်ထားရှိပါတယ်ဆိုတော့အဲ့ဒါပေါ်မူတည်ပြီးတော့အိမ်တိုင်းရက်ွက်တိုင်းကကော့ကိုပြင်ဆင်ထားဖို့ကြည်ထားဖို့ဆိုတဲ့ဥစ္စာမျိုးပြောထားသလိုမျိုးနောက်ပြီးတော့ဒီမြို့နယ်အစိုးရကနေပြီးတော့သတိပေးတဲ့ warning ထုတ်တဲ့ဥစ္စာမှာအဆင့်တွေအများကြီးခွဲထားပါတယ်မနေ့ကညနေရက်ဆိုတာကနေပြီးတော့ကျွန်တော်တို့အိမ်ရဲ့ရက်ွက်နေရာမှာကလေးငယ်လေးတွေနဲ့အဖိုးကြီးဖွားကြီးရှိတဲ့အိမ်တွေဆိုရင်အဆင့်3ဆိုတာနဲ့ဒီအိမ်ကနေပြီးတော့လမ်းလျှောက်သွားရင်9မိနစ်လောက်လျှောက်ရတဲ့ဒီသားရဲ့မူလရန်ကြောင်းကဒီယာယီခိုလုံတဲ့နေရာနဲ့သတ်မှတ်ထားပါတယ်ဆိုတော့အဲ့နေရာကိုအမြန်သွားဖို့ဆိုတဲ့ဟာမျိုးကြေညာထားတယ်။နောက်အိမ်တွေရဲ့အပြင်ရုံးငယ်အပြင်အဝတွေမှာပဲအိတ်တွေချတယ်ဆိုတဲ့အဆင့်မျိုးတွေပေါ့နော်ရုံးစောကြီးဆင်ခိုင်းတယ်ကျောင်းစောကြီးဆင်ခိုင်းတယ်မလို့ပါပဲအပြင်မထွက်တာအများကြီးပါပဲပြင်ဆင်တဲ့အပိုင်းတွေကဆိုတော့လေဒီတစ်ခေါက်ကအကြီးရတော့ရန်ကြီးဟာကြီးဖြတ်မယ်ဒါပေမဲ့အပျက်စီးကတော့ဘယ်လိုဖြစ်မလဲဆိုတဲ့ဟာမျိုးနည်းစိတ်ဝင်စားစောင့်ကြည့်နေလူတွေစီထားတဲ့အဆင့်မှာတော့ကျွန်တော်တို့ပြောရင်တော့တကယ်ကိုအပြည့်စုံလုပ်ထားကြပါတယ
်ယိုကိုဟာမားမြို့မှာနေထိုင်တဲ့ဦးမိုးကျော်သူကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းထားတာဖြစ်ပါလိမ့်ရှင်အခုလိုဂျပန်မှာမုန်တိုင်းဝင်မဲ့အချိန်ဂျပန်မှာရောက်နေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ချစ်ကြည်ရဲ့ခီးစဉ်ကိုလည်းကြည့်ကြရအောင်ပါမ မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာတပ်မတော်ကတာဝန်ရှိတယ်ဆိုတဲ့နိုင်ငံတကာရဲ့ဆွဆွချက်ကိုထိရောက်စွာကင်တွယ်ဖြေရှင်းဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာတိုက်တွန်းလိုက်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးဌာနရဲ့ဖိတ်ကြားချက်အရချစ်ကြည်ရေးဖြစ်သွားရောက်လက်ပတ်တဲ့တက်ချုပ်ရဲ့ခီးစဉ်ကိုကြည့်ရင်ဒေသရင်းတရုတ်ရဲ့စစ်ရေးနိုင်ငံရေးဩဇာကြီးမားလာမှုကိုဂျပန်ဘက်ကချိန်ခွင်ရှာညှိလို့တဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်ဂျပန်ကိုယ်ပိုင်ကာကွယ်ရေးတပ်ဖွဲ့များရဲ့ဘူးတွဲစီဦးစီးချုပ်ဗိုလ်ချုပ်ကြီးခိုကြီးယာမာဇာကီရဲ့ဖိတ်ကြားချက်အရဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဟာချစ်ကြည်ရေးခီးအဖြစ်တိုကျိုမြို့ကိုအောက်တိုဘာ၈ရက်နေ့ကရောက်ရှိသွားပြီးအောက်တိုဘာ၉ရက်နေ့မှာတော့ဗိုလ်ချုပ်ကြီးယာမာဇာကီဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ညနေပိုင်းမှာဂျပန်နိုင်ငံသားဦးဝန်ကြီးမိုတေဂီတိုရှိမီစုတို့ကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံခြင်းအတွင်းမစ္စတာအာဘေကမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်မှုပါဝင်လူအခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရကရောစစ်တပ်ကပါဒီကိစ္စကိုအမြန်ကန်တွယ်ဖြေရှင်းသင့်ကြောင်းတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုက်တွန်းခဲ့တယ်လို့ဂျပန်အစိုးရပိုင် NHK သတင်းဌာနမှဖော်ပြပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဂျပန်ခီးစဉ်ဟာဒီလကုံမိုင်းကျင်းပဖို့ရှိတဲ့ဂျပန်ဘီရင်အစ်နန်းတက်ပွဲကိုတက်ရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်မတိုင်ခင်လေးမှာဖြစ်ပါတယ်မြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တူကိုနိုင်ငံတကာကပိတ်ဆို့တံကတ်ထားခြင်းမှာဂျပန်စစ်ဘက်ခေါင်းဆောင်တွေရဲ့အခုလိုဖိတ်ကြားမှုကဘယ်လိုရောက်ပါလဲဒါဟာတရုတ်ရဲ့စီးရေးနိုင်ငံရေးဩဇာကြီးမားလာတာကိုဂျပန်ကချင်းကွင်းရှာညှိလို့တဲ့သဘောလို့သုံးသပ်သူက CNF ချင်းအမျိုးသားတပ်ဦးဒိုကတာတဲ့ဦးထန်နန်လျန်ထန်ဖြစ်ပါတယ
်ဂျပန်အစိုးရကသူ့ policy ရအာရှမှာတရုတ်ရဲ့စီးပွားရေးလွှမ်းမိုးမှုနိုင်ငံရေးလွှမ်းမိုးမှုနဲ့စီးရေးနယ်ချဲ့လွှမ်းမိုးမှုတွေကိုအမြဲတမ်းသူကစောင့်ကြည့်ပြီးတော့ထိန်းကျင်တဲ့သဘောအမြဲတမ်းရှိပါတယ်။တရုတ်ကတစ်ချိန်တုန်းကစစ်တပ်ကိုပဲသူဆက်ဆံမိမဲ့ NLD အစိုးရတက်လာတဲ့ခါကျတော့တရုတ်က NLD အစိုးရကိုလည်းဆက်ဆံတယ်လို့တမရော်ကိုလည်းပြစ်ပယ်ခြင်းမရှိဘဲနဲ့နှစ်ဖက်လုံးကိုပေါင်းပြီးဆက်ဆံတဲ့မူနီးပြည်ကိုသူကကျင့်သုံးပါတယ်။ဒါကြောင့်လည်းဂျပန်ကလည်းကောင်ဆန်းစုကြည်ကိုနိုင်ငံရေးကအစိုးရအနေနဲ့ဖိတ်ကြားစီရင်ပြီးတော့သက်သွယ်မှုပြုတယ်လို့ဒီဘုချုပ်မူကြီးမင်းအောင်လှိုင်နဲ့တမတော်ကိုလည်းဆက်ဆံရေးအမြဲတမ်းချောမွေ့ဖို့ဆိုတဲ့နှစ်ဖက်မူကြီးစနစ်ကိုသူတို့ကျင့်သုံးတယ်လို့ကျွန်တော်မြင်ပါတယ
်။ပြည်တွင်းမှာစီးပွားရေးနှေးကွေးနေတဲ့ဂျပန်နိုင်ငံအနေနဲ့အာရှမှာစီးပွားရေးကွန်ရက်ကိုဖြန့်ကျက်ခြားထားနိုင်ဖို့မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းဖို့ဟာဂျပန်အတွက်အရေးကြီးတယ်လို့တိုကျိုမြို့ကမြန်မာအရေးသုံးသက်သူဦးကျော်ကျော်စိုးကမြင်ပါတယ
်အဓိကတော့ဂျပန်အစိုးရကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဆက်ဆံရေးကိုအမြဲတမ်းကောင်းထိန်ထားတဲ့မူဝါဒကိုကျင့်သုံးတာပေါ့လေအဲဒါမို့လို့မြန်မာနိုင်ငံမှာရှိတဲ့အရက်ဖက်ကောစစ်ဖက်ကောအားလုံးနဲ့ဆက်ဆံရေးအချင်းပြောင်းသူတို့လုပ်ပါတယ်နောက်တစ်ချက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အကူအညီပေးလို့တဲ့ဆန္ဒနောက်မြန်မာနိုင်ငံနဲ့စီးပွားဆက်ဆံခြင်းတဲ့ဆန္ဒတွေကပါမှာကတည်းကရှိတော့မယ်လေ။ဆနောက်တစ်ချက်ကမြန်မာနဲ့ဆက်ဆံရေးဆက်ပြီးထိန်းတာလို့ရှိရင်ပြည်နိုင်ငံနဲ့မြန်မာကြားဆက်ဆံရေးကိုလည်းသူတို့ပြန်ပြီးတော့ချိန်ဝင်ရှာထိန်းနှီးနိုင်မယ်လို့ယူဆတဲ့ကြောင့်မြန်မာနဲ့ဆက်ဆံရေးအမြဲတမ်းကောင်းထိန်းတာ
။ဂျပန်နိုင်ငံဟာမစ္စတာယိုဟေးဆဇာဂါဝါဦးဆောင်တဲ့နီပွန်ဖောင်ဒေးရှင်းကတဆင့်မြန်မာနိုင်ငံရဲ့ညီညာရေးဖြစ်စဉ်မှာထဲထဲဝင်ဝင်လှုပ်ဖို့ကြိုးပမ်းခဲ့ပေမဲ့နောက်ဆုံးမှာတရုတ်နိုင်ငံကြောင့်နောက်ဆုတ်သွားခဲ့ရတယ်လို့ CNF ဦးထန်နန်လျှမ်းထန်ကသုံးသပ်ပါတယ
်ဂျပန်နိုင်ငံကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမှာသူထဲထဲဝင်ဝင်ပါဝင်ခြင်းနဲ့ဆန္ဒအစပိုင်းမှာရှိပေမဲ့တရုတ်ကနေပြီးတော့သူ့ရဲ့အိမ်နီးချင်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးမှာထဲထဲဝင်ဝင်ဝင်ဖို့အတွက်ဂျပန်နဲ့အနောက်အုပ်စုတွေကိုသူကဘလိုလားတဲ့ဆန္ဒရှိတဲ့အတွက်ကြောင့်ဂျပန်နိုင်ငံကထဲထဲဝင်ဝင်မဝင်နိုင်တာဖြစ်ပါတယ
်ဂျပန်နိုင်ငံသားဦးဝန်ကြီးမိုတေဂီတိုရှိမီစုနဲ့တွေ့ဆုံရမှာတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်သည့်အထိဂျပန်ကအပြည့်အဝထောက်ပံ့ကူညီသွားမယ်အကြောင်းဗိုလ်ချုပ်မီးမင်းအောင်လှိုင်ကိုပြောကြားခဲ့တာပါအောက်တိုဘာ၈ရက်နေ့မှာစတင်ခဲ့တဲ့ဗိုလ်ချုပ်မီးမင်းအောင်လှိုင်ရဲ့ဂျပန်ခီးစဉ်ဟာအောက်တိုဘာ၃ရက်နေ့မှာအဆုံးသတ်မှာဖြစ်တယ်လို့ဂျပန်နိုင်ငံသားဦးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
တက်ချုပ်ဗိုလ်ချုပ်မှုကြီးရဲ့ဂျပန်ခီးစဉ်ကိုကိုညံဝင်းအောင်ပြောပြသွားတာပါရှင်အခုအလုသမားဖူလုံရေးကိစ္စတွေစမ်းသပ်ဆောင်ရွက်နေတဲ့အခြေအနေကိုပြောပြပေးပါမယ် အလုတ်သမားတွေအတွက်လူမှုပူလုံရေးလုပ်ငန်းစဉ်တွေခင့်နဲ့အညီလုပ်ကိုင်နိုင်ရေးနဲ့ကျန်းမာရေးခံစား권တွေတည်ထက်ပိုးပြီးတော့ပေးနိုင်ရေးလုပ်ငန်းတွေကိုအဆင့်မြင့်ဖို့စတင်ဆန်းသက်နေပြီလို့လူမှုပူလုံရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။အပြည့်ပြည့်ဆိုင်ရာအလုတ်သမားအဖွဲ့ချုပ် ILO ရဲ့အကူအညီနဲ့ဆောင်ရွက်နေတဲ့ဆိုပေမဲ့ဒီပြောင်းလဲမှုတွေဟာနိုင်ငံတကာအဆင့်မီဖို့လိုအပ်တဲ့အကြောင်းအလုတ်သမားအခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကစူးစီးတင်ပြပေးပါတယ်ရှင်။
လူမှုဖူလုံရေးရဲ့တခြားအလုတ်သမားဆိုင်ရာလုပ်ငန်းစဉ်တွေခင့်နဲ့အညီလှုပ်ဆောင်နိုင်ရေးကျန်းမာရေးခံစား권တွေဒီထက်ပိုပေးနိုင်ရေးတို့အတွက်အခုလိုပြုပြင်ပြောင်းလဲဖို့လှုပ်ဆောင်တာဖြစ်တယ်လို့လူမှုဖူလုံရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အေးကပြောပါတယ
်။ကျွန်တော်တို့ medical reform မှာပြင်ပလူနာစီကူတာတဲ့အပိုင်းကိုကြွားတာပေါ့နော်ပြင်ပအခြေခံတွေကိုစာချုပ်ချုပ်ပြီးတော့စီကူတာမှုလမ်းစဉ်တွေကိုပိုက်လို့သွားနေပါလိမ့်ကြ။နောက်ဆိုရင်ကျွန်တော်ဘယ်လိုပုံစံနဲ့သွားမယ်ဆိုတော့ထွက်လာပါပဲဗျ။ဆရာဝန်တွေကို incentive ပေးပြီးတော့ဒီချက်ပုံမကောင်းမွန်တဲ့ကဲရအောင် internet market model design နဲ့သွားဖို့အတွက် ILO နဲ့ကျွန်တော်တို့ဒါတော့ဆော့ဆွေးနွေးကြပါလိမ့်ကြ။ပုဂ္ဂိကနဲ့လည်းကျွန်တော်တို့ဒီပေါ့ပူအောင်ဆောင်ရဲ့အခြေခံတွေလည်းရန်ကုန်မှာဆိုရင်ကဲဝဲ medical product နဲ့ဆိုရင်ပုဂ္ဂိကအခြေခံနဲ့ကျွန်တော်ပူပေါင်းပါလိမ့်ကြ။မော်ဒယ်တစ်ခုအနေနဲ့သွားထားပါတယ်အဲ့ဒါလေးအစီအပြေတယ်ဆိုရင်တူချက်ဖွင့်ဖို့ကျွန်တော်လုပ်နေပါတယ်က
ြဒီလိုပြုပြင်ပြောင်းလဲဖို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရအဖွဲ့ ILO အဖွဲ့ရဲ့အကူအညီနဲ့လှုပ်ဆောင်နေတာဖြစ်တယ်လို့သူကဆိုပါတယ်လူမှုဖူလုံရေးလုပ်ငန်းတွေမှာအလုပ်သမားခန်းစား권နဲ့ပတ်သက်တဲ့စီမံခန့်ခွဲရေးပိုင်းကြံ့ကြာမှုတွေမဖြစ်အောင်အစင်းမြင့်ဖို့လိုအပ်နေတယ်လို့သူကပြောပါတယ
်ဟုတ်ကဲ့အလုပ်သမားတွေကဖြားနာတယ်မနာကြမ်းဖြစ်တယ်မိဘမှုဖြစ်တယ်ဆိုကျွန်တော်တို့မှာအချို့ခန်းစား권တွေလာပြီးတော့ထုတ်ပြရတာရှိတယ်လေအဲ့ဒီထုတ်ပြတဲ့လုပ်ငန်းရှင်တွေက process ကြီးကများတယ်ဗျတော်တော်များများအချိန်ကားလာကြာတာပေါ့နော်ကြာတော့အဲ့ဒါကိုဖြေလျှော့မယ်ဆိုပြီးတော့ကျွန်တော်တို့ဒါလုပ်ကြကြဥမာနည်းနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်အချိန်ပေါင်း56ဆင့်လောက်ရှိတယ်အခုဆိုရင်ကျွန်တော်31ဆင့်လောက်ထိကျွန်တော်ဖြေလျှော့ပြလိုက်တယ်အခုပိုက်လို့စမ်းရပါပြီကြာအဲ့ဒါလည်းပဲလေကျွန်တော်ရန်ကုန်မှာလှိုင်တာမှာစမ်းတယ်ပြီးရင်ကျွန်တော်တို့ဒီဝမ်းလေးမှာဆိုရင်ပြည်ကြီးတို့ကရုံဘွဲကိုကျွန်တော်စမ်းတာပေါ့နော်ဒီဒီဇင်ဘာလဆိုရင်ပြည့်ပါပါကြာ6လလေးပိုက်လို့ရဲ့ result ကိုကျွန်တော်စောက်ပြီးတော့ကျွန်တော်ဘာတွေထပ်ပြင်မလဲဒီမှုမလို့ရင်လည်းပဲဒီတိုင်းပဲဒီချော်တဲ့လုပ်ငန်းစဉ်တိုင်းတွားရင်တော့အလုပ်သမားတွေကအချင်းတူကာလအတွင်းမှာကျွန်တော်တို့အကျိုးခံစား권တွေကိုအင်းအင်းမြန်နဲ့ခံစားရရှိစေမှာဖြစ်ပါတယ်ဗျ
။အလုပ်သမားတွေရဲ့ဘဝမြင့်တင်ရေးအပါအဝင်အခုလူမှုဖူလုံရေးအဖွဲ့ကလှုပ်ဆောင်နေတဲ့ပြုရင်ပြောင်းလဲမှုတွေဟာအစိုးရတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံအလုပ်သမားတမက်ကများအဖွဲ့ချုပ်ကတာဝန်ရှိသူတွေနဲ့လာပေါင်းများစွာဆွေးနွေးညှိနှိုင်းပြီးမှထွက်ပေါ်လာတာဖြစ်ပါတယ်။ပြုပြင်ပြောင်းလဲမှုတွေမှာအလုတ်သမားတွေအမှန်တကယ်ရရှိနိုင်မဲ့အခြေအနေတွေဖြစ်အောင်ဖန်တီးပေးဖို့လိုတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမက်ကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ
်လူမှုလို့ဈေးကမ်းတော့လို့ရှိရင်ဈေးမရဘူးလို့ဆရာဝန်များဆိုတဲ့ကိစ္စတွေကနေအစပြင်မှုစူးစမ်းတယ်အလုတ်သမားဝန်ကြီးဌာနကသူတို့ရှိတဲ့ဗန်နံဝင်နဲ့သူတို့ကဈေးရုံတွေမနိုင်တဲ့အတွက်အခုသူတို့ပေးနိုင်တဲ့လှုပ်အားကားနဲ့ဆိုင်ဆရာဝန်တွေကမနေကြဘူးအဲ့ဒီအခါမှာသူတို့ကပါ contract ပြန်ပေးတာပေါ့နော်ဒါကိုလည်းကျွန်တော်အလုပ်သမားတွေအသုံးပြုနေပါတယ်အခုလူမှုဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ဒီ social security reform ပေါ့နော်အဲ့ဒီအမှာကျွန်တော်တို့ကတော့တင်ပြတာကျွန်တော်တို့က universal ဖြစ်ဖို့လိုတယ်အကုန်လုံးအလုံးစုံပါဖို့လိုတယ်ကျွန်တော်မွေးတဲ့ချိန်နဲ့နောက်ဆုံးချိန်ထိပါတဲ့ social protection လူမှုကကိုဖြစ်ဖို့လိုတယ
်လူမှုဖူလုံရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရလူမှုဖူလုံရေးအဖွဲ့ဝင်ထားတဲ့အလုပ်သမားဦးရေတတမလေးတန်းရှိပြီးအလုတ်တမဆေးရုံ၃ရုံနဲ့ဆေးကံပေါင်း၁၀၀ကျော်ကကျန်းမာရေးစောင့်ရှောက်မှုတွေပေးနေတယ်လို့ထုတ်ပြန်ထားပါတယ်အခုပြုပြင်ပြောင်းလဲနေတဲ့ကဏ္ဍ၄ခုအတွက်စမ်းသက်ကာလကို၆လတက်မှတ်ပြီးလာမယ့်ဒီဇင်ဘာမှာစမ်းသက်ကာလကုန်ဆုံးမှာဖြစ်ပါတယ်ရှင
်ဒေါ်ရရှင်များရှင်မကြသေးခင်ကပဲအစူရောဖြူးဖြည့်စုံအပါဝယ်မှုနဲ့သုံးဦးကိုမူရင်စေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှားယွင်းဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့လည်းတဟာအပြစ်မရှိသူတွေအတွက်နှစ်နာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအတိအကတာဝန်ရှိတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-32-3855ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကို ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ရဲ့စနေမနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုဒီ Nobel ငြိမ်းချမ်းရေးဆုရှင်ဘက်ကိုအလှည့်ပေးပါမယ်။2019ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံရသူကတော့ဧသီယိုပီးယားဝန်ကြီးချုပ်ဖြစ်ပါတယ်။ကညာနိုင်ငံမှာနေထိုင်နေကြတဲ့ဧသီယိုပီးယားနိုင်ငံသားတွေကသူတို့ခေါင်းဆောင်ရဲ့အောင်မြင်မှုအတွက်ဝမ်းသာနေကြပေမဲ့တိုင်းပြည်တည်ငြိမ်ပြီးညီညွတ်အောင်သူ့ကိုလှုပ်ဆဲခြင်းကြပါတယ်။ကညာနိုင်ငံနိုင်ရိုဘီမြို့တော်ကနေ VOA သတင်းတောက်မိုဟာမက်ယူဆုဖ်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
။ဧသီယိုပီးယားခေါင်းဆောင်ဟာတိုင်းပြည်ကိုပုံမှန်အခြေအနေပြန်ရောက်အောင်လူလူအနေနဲ့ငြိမ်းချမ်းတဲ့ဘဝကိုအိမ်မက်မက်နိုင်အောင်လှုပ်ဆောင်ပေးခဲ့တယ်လို့ဒီနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကျင်းပချိန်မှာ Norway Nobel Committee ဥက္ကဋ္ဌ Berit Rice Anderson ကပြောတော်ပါတယ
် In Ethiopia even if much work remains Abiy Ahmed
Ethiopia မှာလှုပ်ရှားရရှိနေသေးပေမဲ့နိုင်ငံသားအများအပြားတွေပို့ပြီးကောင်းမွန်တဲ့ဘဝနဲ့ပို့ပြီးတောက်ပတဲ့အနာကရရှိခဲ့တဲ့အရေးပါတဲ့ပြုရင်ပြောင်းလဲရေးတွေကို Abiy Ahmed ကအစပြုပြီးတော့လှုပ်ဆောင်ခဲ့တာပါ
ဧသီယိုပီးယားအနာရပါတီရဲ့နိုင်ငံရေးအခွင့်အထူးခံတွေကိုကန့်ကွက်ဆန္ဒပြပွဲကြီးတွေလအတော်ကြာဖြစ်ပြီးတဲ့နောက်အသက်43နှစ်အရွယ်အဘီအာမက်ဒ်ဟာ2018ခုနှစ်ဧပြီလမှာဝန်ကြီးချုပ်ဖြစ်လာတာပါ။ဝန်ကြီးချုပ်ဖြစ်ပြီးတဲ့နောက်အိမ်နီးချင်းအီရီထရီးယားနိုင်ငံနဲ့နှစ်ပေါင်းများစွာရန်ဆောင်နေတဲ့အခြေအနေကိုအဆုံးသတ်ခဲ့ပြီးအီရီထရီးယားနိုင်ငံရဲ့မြို့တော်အက်စမာရာကိုတွားရောက်ခဲ့ပါတယ်။အီရီထရီးယားသမ္မတ ISIS FOG ကလည်းပြန်လည်အားဖြင့်ဧသီယိုပီးယားနိုင်ငံရဲ့မြို့တော်အဒစ်အဘာဘာကိုလာရောက်ခဲ့ပါတယ်။တိုင်းပြည်မှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်ခဲရုံသာမကဆူဒန်တောင်ဆူဒန်ကင်ညာနဲ့ဆိုမာလီယာနိုင်ငံတွေကအငင်းပွားမှုတွေကိုကြားဝင်ဖြည့်ရှင်းပေးခဲ့တဲ့အပေါ်မှာလည်းနိုဘယ်ကော်မတီကအတိမတ်ပြုခဲ့တာပါ။မဆာရဲမန်ဂေရှားဟာကင်ညာနိုင်ငံမှာနေထိုင်နေတဲ့ဧသီယိုပီးယားဝန်ဝန်ရဲ့ခေါင်းဆောင်တဦးဖြစ်ပါတယ
်။ We are very happy as Ethiopians and also as an Africans.And also I can say that
Ethiopia တွေအနေနဲ့ရော Africa တွေအနေနဲ့မှာကျွန်တော်တို့ပြောပါတယ်ခုစုဟာ Ethiopia အတွက်တောင်မကပဲ Africa ဒေသအတွက်လည်းဖြစ်တယ်လို့ကျွန်တော်ပြောနိုင်ပါတယ်သူစုရတဲ့အတွက်ကျွန်တော်သိပ်ဝမ်းသာပါတယ
်ဝန်ကြီးချုပ်အာဘီဟာ Africa တဲ့အတွက်အနာဂတ်အမျှော်မြင်ရှိသူဖြစ်တယ်လို့လည်းမန်ဂေရှားကပြောပါတယ
် His vision is not only for Ethiopia is most of the time he's telling us that
သူရဲ့အနာဂတ်မျှော်မှန်းချက်က Ethiopia အတွက်တောင်မဟုတ်ပါဘူးရှေ့အာဖရိကအတွက်အာဖရိကဥကြိုဒေတာအတွက်တောင်ကအာဖရိကတတိုင်းလုံးအတွက်သူ့မှာတိတ်ကိုကြီးမားတဲ့အနာဂတ်မျှော်မှန်းချက်ရှိတယ်ဆိုတာအချိန်များစုမှာကျွန်တော်တို့ကိုသူပြောနေတာပါဒီတဲ့ပို့ပြီးသူလှုပ်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ကြီးတဲ့ထောက်လှမ်းရေးအရာရှိအောင်သူဖြစ်သူဝန်ကြီးချုပ်အာဘီကနိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးခဲ့ပြီးအရင်အစိုးရရဲ့ဖိနှိပ်မှုတွေပေါ်တောင်းပန်ခဲ့ပါတယ်အရှိနာဖီဒူရဆိုဟာ2006ခုနှစ်မှာဧသီယိုပီးယားကနေထွက်ပြေးပြီးလက်ရှိမှာတော့ကင်ညာနိုင်ငံမြောက်ပိုင်းကကာကူမာဒုက္ခသည်စခန်းမှာနေထိုင်နေသူပါ။အာဘီရဲ့အောင်မြင်မှုကိုဒရဲဆိုးကကြိုဆိုပေမဲ့မကြသေးခင်နှစ်တွေအတွင်းလူမျိုးစုတွေကြားတင်းမာမှုတွေဖြစ်လာနေတဲ့ဧသီယိုပီးယားနိုင်ငံတည်ငြိမ်အောင်အာဘီအစိုးရကလှုပ်ဆဲခြင်းသူပါ
။ I need him to bring peace and stability in the country. Now there is a
တိုင်းပြည်ငြိမ်းချမ်းတည်ငြိမ်အောင်သူ့ကိုလှုပ်ဆဲခြင်းပါတယ်။ကျွန်တော်ကငွေတဲ့ဒေသမှာမတည်ငြိမ်တဲ့နေရာတွေရှိနေပါတယ်။ Oromia ဒေသကတချို့နေရာတွေဟာစစ်တပ်ထိန်းချုပ်မှုအောက်မှာရောက်နေပါတယ်။အိုရိုမိုလူတို့ကိုအထူးသဖြင့်အိုရိုမီးယားတောင်ပိုင်းနဲ့အနောက်ပိုင်းဒေသကိုစစ်တပ်ထိန်းချုပ်မှုအောက်ကနေလွတ်အောင်လုပ်စေချင်ပါတယ်။အဲ့ဒီအရေးပေါ်အခြေအနေတွေကိုပြန်ရုပ်သိမ်းစေချင်ပါတယ်
။ဧသီယိုပီးယားကိုပြန်သွားဖို့အတွက်လုံခြုံမှုမရှိသေးဘူးလို့ခန်းစားရတာကြောင့်တိတ်မကြခင်မှာပြန်ဖို့ဒူရဲဆိုးမှာအစီအစဉ်မရှိပါဘူး။အာဘီရဲ့ဂျိုဘန်အထုံးမှုတွေကြောင့်လူများပြားကသူ့ကိုအတိအမှတ်ပြုလေးစားကြပါတယ်။ဒါပေမဲ့လည်းအပြောင်းအလဲတွေကိုမနှိမ့်မြို့ကြတဲ့လူပုဂ္ဂိုလ်တွေနဲ့လူမှုဝန်ဝိုင်းတွေဟာအာဖရိကဥကြိုဒေတာကဧသီယိုပီးယားနိုင်ငံတည်ငြိမ်ရေးမှာချင်းချောင်းမှုတစ်ခုအဖြစ်ဆက်ရှိနေတော့မယ်လို့နိုင်ငံရေးတလာသူတွေကသတိပေးထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်မကြခင်မှာတော့ဆီးရီးယားနိုင်ငံကဒုက္ခသည်စစ်ဘေးဒုက္ခသည်တွေအကြောင်းသိကြရမှာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီVOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ဣရိယန်သုံးအင်္ဂလိပ်သင်ကန်းစာအမျိုးသမီးခန္ဓာနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာက
The Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to James Peebles.
2019ခုနှစ်ရဲ့ယူပဗေဒဆိုင်ရာနိုဘယ်ဆုရှင်ကျောင်းကိုနားဆင်ကြရပါပါ။အခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။စီးရီးယားက IS တပ်တွေကိုနှိမ်နှင်းရမယ်အမေရိကန်ရဲ့တာဝန်ပြီးဆုံးခဲ့ကြောင်းသမ္မတဒေါ်နယ်ထရမ်ကပြောလိုက်ပြီးအမေရိကန်တပ်တွေကိုအဲ့ဒီနေရာဆေလွတ်ဖို့လိုလားလိမ့်မယ်လို့မထင်လိုလိမ့်မယ်လို့မထင်တဲ့အကြောင်းသူကပြောပါတယ်အမေရိကန်တပ်တွေရုတ်သိမ်းခဲ့ပြီးတဲ့နောက်ခတ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရွာတွေကိုတူရကီတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေရမှာတော့အိုးအိမ်တွေစွန့်ခွာထွက်ပြေးနေကြရတာကြောင့်ဒေသရင်းမှာလူသားချင်းစာနာမှုဆိုင်ရာအကြက်တဲစိုက်ရောက်မဲ့အန်ဒီရရှိနေတယ်လို့ဆိုပါတယ်ဒီအကြောင်း VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်
ซีเรียနိုင်ငံအရှိမြောက်ပိုင်းမှာတိုက်ခိုက်နေတဲ့ရံဘက်အဖွဲ့တွေအနေနဲ့အပြစ်မဲ့အရတားတွေကိုလက်ရှောင်ကြဖို့လိုတယ်လို့အဲ့ဒီဒေသကလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအဖွဲ့တွေကပြောပါရယ်။တောင်ချီရှိတဲ့တိုက်ပွဲရှောင်လူအများအများကိုအကူအညီပေးမှဖြစ်လို့စာနာမှုဆိုင်ရာပစ္စည်းတွေတည်ယူရမှာအသုံးပြရမယ့်လမ်းကြောင်းတွေနဲ့စာနာမှုဆိုင်ရာဝန်ထမ်းတွေကိုတွာလာနိုင်ခွင့်ပေးဖို့ကိုလည်းအဲ့ဒီအဖွဲ့တွေကတောင်းဆိုထားကြပါရယ်။ကြတဲ့ပရိနေမှာတော့အဲ့ဒီကိစ္စကုလသမဂ္ဂလူညွေးကောင်စီအရေးပေါ်အစည်းအဝေးတရကျင်းပခဲ့ရမှာလူညွေးကောင်စီအဖွဲ့ဝင်နိုင်ငံတချို့ကလက်ရှိဆင်နွှဲနေတဲ့ထိုးစစ်တွေရပ်ဆိုင်းပေးဖို့တူရကီနိုင်ငံကိုတောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကစီးရီးနီလန်နဲ့စီးရီးယားပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့မထင်ကြောင်းပြောခဲ့ပါတယ
်။ Any solution for Syria will need to respect the sovereignty, the territorial integrity.
စီးရီးယားပြည်ထောင်စုကိုဖြည့်ရှင်ပေးမယ့်အဖြေတိုင်းမှာစီးရီးယားနိုင်ငံတစ်စီးတစ်လုံးနဲ့ရှိရမယ့်ကိစ္စနဲ့ပိုင်နဲ့နေမြင်တဲ့အချုပ်အခြာအနာကိုလေးစားရမယ့်အချက်တွေပါဝင်ရပါမယ်
။ Trump အစိုးရကတော့စီးရီးယားကထိုးစစ်တွေအတွက်တူရကီနိုင်ငံမှာတာဝန်ရှိတယ်လို့ပြောပါတယ်
။ Failure to play by the rules to protect vulnerable populations. Failure to guarantee that ISIS
ဥရေရမဆောင်ရွက်ဘူးအကာအကွယ်မဲ့ရဲသားတွေကိုမဆောင်ရှောက်ဘူး။ပြီးတော့အခုထိုးစစ်တွေကြောင့် IS အဖွဲ့ဝင်တွေအတွက်အကျိုးမြတ်ထွက်သွားမှာကိုမဟန့်တားနိုင်ဘူးဆိုရင်တော့စိုးစိုးတွေခံစားရပါလိမ့်မယ်
။ကုလသမဂ္ဂဆိုင်ရာ American American Council Kelly Craft ကတူရကီကိုအခုလိုသတိပေးသွားခဲ့တာပါ။ဒါပေမဲ့ American တပ်ဖွဲ့တွေ Syria မှာ IS အဖွဲ့တွေကိုတိုက်ခိုက်တုန်းကသူတို့နဲ့ရမောင်တမ်းပြီးအတူတိုက်ခိုက်ခဲ့တဲ့မဟာမိတ်ကတ်တပ်ဖွဲ့တွေကိုဆွန့်ပစ်ခဲ့တယ်ဆိုပြီးသမ္မတ Trump ကိုတော့ဝေဖန်နေကြပါရယ်။သူကတော့သူ့ဆုံးဖြတ်ချက်ကိုအခုလိုကာကွယ်ပြောကြားခဲ့ပါတယ်
။ You have the choice of bringing in the military and defeating everybody again or you have the choice of financially
ဘရီဂါဒတ်တွေဆေလွတ်ပြီးရှိသမျှရန်သူအားလုံးကိုချေမုံမလား၊တူရကီကိုဗန်ဒါအေးရပြင်းပြင်းထန်ထန်တစ်ခုခုလုံမလားဆိုတဲ့ရွေးချယ်စရာနှီးလန်းတွေရှိပါတယ်။ဒါမှမဟုတ်ဂျောင်းဝင်စစ်ဆက်ပေးမလားဆိုတာလည်းရှိပါတယ်။ဂျောင်းဝင်စစ်ဆက်ပေးနိုင်မယ်လို့ကျွန်တော်ပြောလင်းမိပါတယ်။
အမေရိကန်အောက်လွတ်တော်ကဒီမိုကရက်ခေါင်းဆောင်တစ်ဦးဖြစ်တဲ့ Chuck Schumer ကတော့သမ္မတ Trump ဟာမစင်မချင်းနဲ့ဆုံးဖြတ်ချက်တွေချနေတယ်လို့ဆွဆွဲခဲ့ပါတယ်
။ President threatened quote to totally destroy and obliterate Turkey's economy if they did something off limits.
ပေါင်ကြော်ပြီးလို့ရင်တူရကီရဲ့စီးပွားရေးကိုလုံးဝအုပ်သုံးဖျက်ဆီးပစ်မယ်လို့သမ္မတကပြောနေပါတယ်။ဒီချင်းချောက်မှုကဘာမှအရာရောက်မှာမဟုတ်ပါဘူး။သမ္မတကအဲ့ဒီကြေညာချက်ထုတ်ပြန်ပြီးချက်ချင်းပဲမေးသွားတာပါ။ အစ္စတန်ဘူလ်မြို့အခြေဆိုင်ပမောက္ခဘူရက်ခွန်တေးကတော့တချို့အမေရိကန်အမတ်တွေထင်နေသလိုတူရကီဟာကတ်တွေကိုလိုက်လံချေမှုန်းနေတာမဟုတ်ဘဲသူ့နယ်စပ်ကအကြမ်းဖက်အဖွဲ့တွေကသာတိုက်ခိုက်ပြီးလုံခြုံရေးအခြေအနေကိုဖြေရှင်းနေတာလို့ VOA ကိုပြောပါတယ်။ပမောက္ခခွန်တေးကတူရကီအနေနဲ့အဲ့ဒီအကြမ်းဖက်သမားတွေဘာလူမျိုးလဲဘယ်ဘာသာကိုးကွယ်တယ်လဲဘယ်တိုင်းသားစုတွေထဲပါတယ်လဲဆိုတာကိုယူမဆိုင်ကြောင်းတူရကီရဲ့ရှေ့မောက်မှာရောက်နေတဲ့အကြမ်းဖက်အနေရကိုဖိရှားဖို့ကိစ္စကိုပဲတူရကီတို့အလေးထားတယ်လို့ဆိုပါတယ်။ဒါပေမဲ့တူရကီနိုင်ငံကအကြမ်းဖက်အဖွဲ့လို့ခေါ်တဲ့ကတ်တွေအပေါ်မှာပဲအဓိကထားထိုးစစ်ဆင်နေတာကတော့စိုးရိမ်ပူပန်မှုတွေထွက်ပေါ်လာစေပါတယ်။Kurd တပ်ဖွဲ့တွေနဲ့အတူပူးတွဲဖွဲ့စည်းထားတဲ့ Syria Democratic အင်အားစုတပ်ဖွဲ့တွေဖမ်းဆီးထိန်းသိမ်းထားတဲ့ IS အဖွဲ့ဝင်တွေတူရကီရဲ့ထိုးစစ်ကြောင့်လွတ်မြောက်လာနိုင်ပါတယ်။ဒီလိုလွတ်မြောက်လာတဲ့ IS အဖွဲ့ဝင်တွေနောက်တစ်ကြိမ်ခေါင်းထောင်လာမယ့်အရေးအားလည်းစိုးရိမ်ရတဲ့အထက်ပါဝင်နေကြောင်းပါခင်ဗျာ
။ကိုရမင်းထွန်းပြောပြသွားတာပါရှင်။အခုကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင့်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြတ်မတ်ဤတန်စင်နဲ့အတူကောက်နှုတ်ပြင်တင်ပြပေးပါမယ်ရှင်။ဆောင်ပါရှင်အဇမ်အီဘရာဟင်ရေးတဲ့ Naive to think Suji will now back Rohingya's cause ဆိုတဲ့ဆောင်ပါတစ်စောင်အကြောင်းပြောပြပေးပါဦးမယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကအချိန်မတောင်းခင်မှာမျက်စိဖွင့်နားဆွင့်နှလုံးသားနဲ့ခံစားပြီးရှင်းရကျင့်ဝင်သိခါပိုင်းဆိုင်ရာဆောင်ရွက်ပိုင်ခွင့်တွေကိုအသုံးချပါလို့ဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းသွားတဲ့အကြောင်းနဲ့အစချီထားပါတယ်။ကုလသမဂ္ဂရဲ့နောက်ဆုံးထုတ်အစီရင်ခံစာတင်မှာအခုလိုရည်ညွှန်းသွားခြင်းဖြစ်ပါတဲ့။ဒါအပြင်ဆောင်းပါရှင်ကဒေါအောင်ဆန်းစုကြည်ဟာအခိုရုံးကလေးကရိုဟင်ဂျာတွေကိုစန့်ကျင်လာသူဖြစ်တဲ့ဆိုတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ရဲ့ကြာသာပတေးနေ့ကထုတ်လိုက်တဲ့စာအုပ်ပါအကြောင်းအရာကိုကောက်နှုတ်ပြီးတော့လည်းပြောပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ပါဝင်အယက်သားအစိုးရဟာရိုဟင်ဂျာတွေကိုတိုင်းပြည်တွေကဖိရှားဖို့အတွက်စစ်တပ်ကရိုဟင်ဂျာစန့်ကျင်တဲ့လုပ်ရပ်တွေကိုထောက်ခံကူညီဖို့နိုင်ငံတကာကစုံစမ်းစစ်ဆေးမှာနဲ့လက်ရှိဖြစ်ပျက်နေတဲ့သတင်းအချက်အလက်တွေကိုပိတ်ဆို့ဟန်တာဖို့နဲ့ဗုဒ္ဓဘာသာဝင်အမျိုးသားရေးအစွန်းရောက်တွေကိုထောက်ခံအားပေးတာတွေမှာတော့သူတို့ရဲ့ဩဇာအာဏာတွေကိုတုံ့ခဲ့ကြတယ်လို့လည်းရေးထားပါတယ်။ဒေါအောင်ဆန်းစုကြည်ကများရိုဟင်ဂျာအကျိုးအတွက်အဖြေတစ်ခုခုကိုဖြည့်ဖြည့်ချင်းရှာပေးလေမလားဆိုပြီးအနောက်နိုင်ငံတွေကမျှော်လင့်ဆောင်စားနေရင်းနဲ့ပဲဘင်္ဂလားဒေ့ရှ်ဘက်ထွက်လာတဲ့ရိုဟင်ဂျာတွေများသထက်များလာနေခဲ့တယ်လို့လည်းဆိုပါတယ်။ဒေါအောင်ဆန်းစုကြည်ဟာကမ္ဘာမှာလူခွင့်ရင်းနဲ့ပတ်သက်တဲ့စံနမူနာခေါင်းအဖြစ်နိုဘယ်ငြိမ်းချမ်းရေးဆုကိုရရှိခဲ့သူတဦးအနေနဲ့ကိုယ့်ကိုယ်ကိုအဖတ်ဆဲဖို့အခွင့်အရေးရှိခဲ့တဲ့အကြောင်းလဲရေးပါတယ်။အခုဆိုရင်ရိုဟင်ဂျာတွေကိုအကာအကွယ်အပြည့်အဝပေးရမယ့်အချိန်ကျန်းဖက်တပ်ဖြတ်မှုတွေကျူးလွန်သူတွေကိုအရေးယူအပြစ်ပေးရတော့မယ့်အချိန်ရောက်လာပြီလို့လဲဆိုပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်နဲ့ဆက်ဆံရေးကိုပြောင်းပြန်လှန်ပြစ်ရမှာဖြစ်တယ်လို့လူမျိုးရုံးတပ်ဖြတ်မှုကျူးလွန်သူတွေကိုအပြစ်ပေးဖို့ကြိုးစားနေတဲ့နိုင်ငံတကာအတိုင်းဝိုင်းကိုလည်းကူညီရမှာဖြစ်တဲ့အကြောင်းဒီလိုမှမလုပ်ဘူးဆိုရင်သူကိုယ်တိုင်လည်းပဲဒီလူမျိုးရုံးတပ်ဖြတ်မှုမှာကြံရပါတဦးဖြစ်သွားပါလိမ့်မယ်လို့ရေးသားထားတဲ့ဆောင်းပါးကို Center for Global Policy Online စာဆောင်မှာအောက်တိုဘာ17ရက်နေ့စွဲနဲ့ဖတ်ရှုနိုင်ပါတယ်ရှင်
ကြောက်ွယ်လာနေတဲ့မြန်မာမျိုးဦးတွေဆိုတဲ့ခေါင်းစဉ်နဲ့ Hannah Beach က nytimes.com မှာအောက်တိုဘာလ10ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်။ရေခဲတက်တာမလို့ပဲနဲ့ရေးအေးထားနိုင်တဲ့တောက်ရီဦးမျိုးဦးတွေကိုအပူပိုင်းရာသီဥတုရှိတဲ့မြန်မာနိုင်ငံမှာအသုံးများပေမဲ့လေအခုနောက်ပိုင်းခေတ်တွေမှာတော့တောက်ရီဦးတွေအစားပလတ်စတစ်ရေပူးကြီးတွေမှာတန်ကျိုးနဲ့ချိတ်ထားတဲ့ steel ခွက်တွေကအစားထိုးလာနေပြီလို့ဆိုပါတယ်။နေ့စဉ်နေ့တိုင်းရုံးကန်ပြေးလွှားနေရတဲ့ပြည်သူတွေကလေးပြော့ကွဲလွယ်တဲ့မြေတောက်ရီဦးတွေလမ်းတောက်မှာတောက်ရီဦးစင်တွေရှိမလားဆိုတာကိုမမျှော်လင့်ကြတော့ဘဲနဲ့ကိုပလတ်စတစ်ရေဘူးကိုယူလာတတ်ကြတယ်လို့ဆိုပါတယ်။ရန်ကုန်မြို့မှာပလတ်စတစ်အမှိုက်တွေပုံများလာတယ်လို့လည်းပြောပါတယ်။ရန်ကုန်မြစ်နဲ့ AR မြစ်ထဲမှာလည်းတစ်ခါသုံးပလတ်စတစ်ရေဘူးတွေကမျောပါနေရပဲလို့ထောက်ပြထားပါတယ်။အရင်တုန်းကဆိုရင်ဒီနေ့ကိုမြေတောက်ရီဦး400လောက်လုံယောင်းနေရတဲ့တွန်တေးမြို့နယ်ကဥညွန့်ခင်တဲ့ဇင်းင်းကအခုဆိုရင်ဒီနေ့ကို10လုံးလောက်ရောင်းရရင်ပဲကံကောင်းတယ်လို့ပြောပါတယ်။သူ့ရဲ့အိုးလုပ်ငန်းအယောင်းနေလာတယ်ဆိုပေမဲ့လည်းပလတ်စတစ်အရသာရလို့ရေဘူးကနေပြီးတော့ရေကိုဘရော့မှတောက်နိုင်မှာမဟုတ်ဘူးလို့သူကပြောပါတယ်။လူငယ်တွေကတော့ဖုန်ရတာရလို့မြေတောက်ရေအိုးကနေရေမတောက်တတ်ကြဘူးလို့ဆိုပါတယ်။လမ်းတောက်မှာတောက်ရေအိုးစင်တွေအရင်ကားလောက်မရှိကြတော့တာဟာသူများတွေခိုးမှဆိုတာနဲ့ရေရုံးမှုနေလာတဲ့သင်္ကေတပဲဆိုပြီးတော့စာရေးဆရာဦးစုငတ်ကထောက်ပြထားတာကိုရေးသားထားပါတယ်။မြန်မာမြေတောက်ရေအိုးအကြောင်းနယူးယောက်တိုင်းစာရင်းစာကဆောင်းပါးရှိရထားတာကိုကောက်နှုတ်တင်ဆက်လိုက်ရပါတယ်ရှင်
။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချပေးပါမယ်ရှင်။
Dini bne tin pya me ADM a thong ga
close call.
Phit par de sa lung bang ga C L O S E close ga kat da ni da C A L L call ko ra so lo sa kwai thun ye dai yai de be ga lo kat pi ko ra bo. ADM si lwe te wa ide be ga andie ga ni ti ti kle lut da ko so da ba. Kan kaung lo le mtin le ni lut twa de tbo myo bo.
We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ထွက်ပြေးနိုင်ခဲ့တယ်လေ။လက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒေဗီရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
We were very lucky as we got out of our house before it burned down. It was a very close call.
Andie ga ni ti ti kle lut da ko pyo chin yin ATM a thong ya be lu pyo mle
close call
lu pyo lu ya ba de a ra ga ro di kini mne chin pya ke de ATM a thong me phit ba de
ဒေါ်လာလာတန်ရဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုနှာစင်ကြရပါမယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့နိုင်ငံဖွံ့ဖြိုးရေးမှာအဟန့်တားဖြစ်နေတဲ့ပြည်တွင်းစစ်အဆုံးသတ်ရေးနဲ့ငြိမ်းချမ်းရေးခရီးစဉ်ရဲ့လက်ရှိအခြေအနေတခါအမျိုးသမီးတွေရဲ့အခန်းကဏ္ဍတွေအကြောင်း EAO တိုင်းရင်းသားလက်နက်ကိုင်များဖွဲ့နဲ့ UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဝင်မိစုပွင့်ကိုဒေါက်ခင်စိုးဝင်းကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍအဖြစ်တင်ဆက်ထားပါတယ်ရှင်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back.
ဒီစုပွင့်ကဒီ ABSCF ကိုကိုစားပြုပြီးတော့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကိုတိုင်ကိုကျထက်ထက်ဝင်ပါဝင်ဆောင်ရွက်နေရတယ်ဆိုတော့ဟိုအခုအချိန်နေအထိပေါ့နော်ခံမှန်းလို့ရသလောက်ဒီအစိုးရရဲ့တပ်မတော်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကြားမှာယုံကြည်မှုတည်ဆောက်လို့ရနေပြီလို့ယူဆနိုင်ပါပြီလား
ပြောရမယ်ဆိုရင်တော့ယုံကြည်မှုတည်ဆောက်နေစေလို့ပဲပြောလို့ရမယ်ဘာဖြစ်လို့လဲဆိုတော့စကားပြောဖို့ပြောဖက်တွေဖြစ်လာကြတယ်ဥမာဆွေးနွေးပွဲထဲမှာပါနေတဲ့လူတွေကြတော့ဒီ UPDJC လို့မှာပါနေတဲ့အဲဒီအစိုးရလွတ်တော်တပ်မတော်ထရကုစလေတွေပြီးတော့တိုင်းနာလည်းနိုင်ငံအဖွဲ့စည်းရကုစလေတွေပေါ့နော်ပြီးတော့နိုင်ငံရေးပါတီအစုအဖွဲ့ကုစလေတွေသူတို့တွေကြားမှာကြတော့ပြောလို့ဆိုလို့ရတယ်ငင်းလို့ခုံလို့လည်းရတယ်စီဝေးထဲမှာငင်းပြီးရင်လည်းအပြစ်မှာပြန်ထွက်ပြီးတော့ကော်ဖီတောက်ရင်ငင်းကြမယ်တခြားနီးလန်းနေတယ်သူတို့တွေ့ပြီးဆုံပြီးပြောလို့ဆိုလို့ငင်းလို့ရတယ်ဒါပေမဲ့မူဝါဒတွေကိုကင်ထားတဲ့ဒီအနောက်ကတာဝန်ရှိတဲ့လူတွေထဲမှာကြတော့ယုံကြည်မှုကအဲ့လောက်မရဘူးမရှိနေသေးဘူးပေါ့။ဘာလဲဆိုဆွေးနွေးပွဲတွေမှာလည်းသူတို့ကပါမနေဘူး။နောက်အပေါ်ကပေးတဲ့မူဝါဒတွေအတိုင်းပဲဟိုကင်ပြီးတော့ဆွေးနွေးရတာတွေရှိရဲ။ဆိုတော့ဒီအစည်းအဝေးကမ်းထဲမှာဘယ်လိုတစ်ဖက်ဆိုလိုချင်တာကိုတစ်ဖက်ကနားလည်လို့သဘောတူချင်အောင်မှကိုယ့်ဘက်သူ့ဘက်ပြန်တယ်ပြီးယူသွားရတဲ့အချိန်မျိုးတွေမှာဆိုလို့ရှင်။ဥပမာတက်မတော်ဖက်ကဆိုလဲသူ့ကင်ထားတဲ့သူ့မူနဲ့ပြန်တိုင်းပြီးတော့မှဒီဘက်ကလိုလားချက်တွေကိုပယ်ချတာမျိုးတွေဖြစ်လာတာတွေရှိရဲ။ဆိုတော့အဲအစအနေပြန်သွားနေရတာပေါ့။
တရီးမီဒီယာသမားတယောက်အနေနဲ့ကျွန်မအပြင်ပန်းအနေကြည့်ပြီးတော့ဟိုတုံးတက်တဲ့အခါမှာတော့ဒီနေပြီးတော့အစိုးရကနေပြီးတော့ဟိုတာဝန်ပေးရထားတဲ့ပုံကိုယ်တွေကိုယ်တိုင်ကရောဒီငင်းချရေးလုပ်ငန်းစဉ်တို့ဘာလို့ဟိုပိုင်ပိုင်နိုင်နိုင်သိရလားထဲထဲဝင်ဝင်နားလည်ရလားဆိုတာမျိုးပေါ့လေအဲ့ဒါမျိုးဒါတော့ဥမာဆိုလို့ရှိရင်ဒီငင်းချရေးနဲ့ပတ်သက်ပြီးတာဝန်ပေးထားတဲ့လူကဒီလိုနေပယ်မှာသူသိရလားနားလည်ရလားဆိုတာပေါ့သူ့ရဲ့ဟိုအားနည်းချက်တွေရှိနိုင်သလားပေါ့နော်နားလည်မှုနည်းနည်းလိုနေရလို့ထင်တယ်လေအဲ့တော့မီဆူပွင့်ကတော့ထက်ထက်ဝင်ဝင်ပါနေလူတယောက်နေနဲ့ဘလို့သုံးတက်လို့ရလဲလူမှန်နေရာမှန်ဖြစ်ကြလားပေါ့နော
် net law မှာကြတော့ကျမတို့ကဒီအစိုးရဘိုင်းမှာဆိုရင်တော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေရဲ့သဘောတဘာဝကိုနားလည်တဲ့ကိုယ်စားလှယ်တွေဟောတော့ရှားပါတယ်ပေါ့ဗာဖြစ်လို့လဲဆိုတော့ခက်ဆက်ဆက်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေနဲ့ဒီအပြစ်ခရက်ဆဲကြီးတွေဆွေးနွေးကြတယ်ဆိုရင်လည်းစကားပြောကြတယ်ဆိုရင်လည်းတမတော်နဲ့ပဲပြောတယ်ဆိုတော့တမတော်ကိုယ်စားလှယ်တွေနဲ့ပဲပြောခဲ့တာတွေရှိတယ်အဲ့ဒီအပေါ်မှာဒီတိုင်းရင်းသားအဖွဲ့အစည်းတွေကဘာကိုဆိုလို့ရင်ဗာသူကသူတို့တကယ်လို့နားပါဖြစ်တယ်သူကဘလူးစကလုံးမျိုးဆိုရင်သူတို့လက်မခံဘူးသူတို့တဘောမကြောက်ဘူးစိတ်တိုင်းမကြောက်ဘူးဆိုတာတွေကအစတမတော်ဖက်ကတော့အဲ့ဒီတိုင်းသားတွေအကဲဆက်တဲ့အခြေအနေစကလုံးတွေအိဗယ်ဖွင့်ဆိုချက်တွေအကုန်လုံးနားလည်ပေမဲ့ဒီအစိုးရဘက်မှာကြတော့အခုမှစပြီးပြန်ပြီးတော့လေ့လာရတာတွေတင်ယူရတဲ့အခြေအနေတွေတော့ဖြစ်တယ်အဲ့အဲ့ဒီအပိုင်းတစ်ခုတော့ရှိရပါတော့နောက်တစ်ခုကလည်းဒါကဒီငင်းငန်းကြီးကိစ္စကလက်နက်ကင်က တက်တနာပေါ့လက်နက်ကင်ဒီစစ်ပွဲတွေရဲ့တက်တနာထိကိုဖြည့်ရှင်းဖို့ဖြည့်ရှာဖို့ပေါ့နော်လက်နက်ကင်ပဏိပခါတွေချုပ်ငြိမ်းဖို့လုပ်တဲ့နေရာလုံဆောင်ရတဲ့ကိစ္စဖြစ်တဲ့ခါကြတော့လက်နက်ကင်ဖွဲ့အစည်းတွေပေါ့အတိုင်းသားလက်နက်ကင်နေနဲ့တက်မတော်ရဲ့တဘောထားကိုကကိုအခြေခံပြီးကြည့်ပြီးတော့ထိန်းကြည့်ပြီးတော့တွားနေရတဲ့ရိုးကနေပဲအဲ့ဒီပိုဇီရှင်အဲ့ဒီအခြေအနေကနေပဲအစိုး
ဖြတ်ပိုင်ခွင့်လို့လုတ်ပိုင်ခွင့်မရှိတဲ့လူတွေလာပြီးတက်တဲ့အခါကျတော့ဒီမှာပြတ်မသွားပဲနဲ့တခါဒါကိုထပ်ပြီးတော့အထက်လူကြီးကိုတင်ပြပါမယ်ဆိုအဲ့ဒီနီးနဲ့ပဲအစည်းအဝေးတွေလှုပ်လာခဲ့တဲ့အခါကျတော့ဟိုမကြတဲ့ပဲနဲ့အချိန်ကြီးပိုကြနေတယ်ဆိုပြီးတော့တုံ့တက်တဲ့အတန်တွေလည်းကြားရတယ်လေ
ဟုတ်ကဲ့တကယ်ဒီ NCA ရန်ရဲထဲမှာကြတော့ဒီအမြင့်ဆုံးပေါ့နော်ဥဆောင်ဆုံးဖြတ်နိုင်တဲ့ body နေနဲ့ JICM ပေါ့နော်ဒါအဲ့ဒီ JICM ဆိုတော့ဒါအဓိကအဲ့ဒီမှာတော့ဒီအစိုးရနဲ့တက်မတော်ပေါ့အဲ့ဒါရဲ့တိုင်းနာလက်နက်ကင်ရနဲ့ဖွဲ့ပဲပါတယ်တော့တခုခုတစ်ဆုမှုတွေဖြစ်ပြီဆိုရင်အဲ့ဒီမှာတွားပြီးသဘောထားယူရတာလည်းရှိရဒါပေမဲ့လည်းဒီရန်ရဲတွေနဲ့ပတ်သက်ပြီးတော့ဒီ NCA စာချုပ်ဟိုလက်မှတ်ထိုးပြီးတော့ထက်တန်းလာတဲ့ဒီကာလတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင်တော့စကလေးကလည်းဒီအလုံးမပါဝင်ခဲ့တဲ့အတွက်ဒီအားနည်းချက်ကြီးကထောက်ပြကြတခုဖြစ်ခဲ့တာရယ်နောက်တကယ်လက်တွေ့လျှောက်လာကြတဲ့အချိန်မှာလည်းခုနကလိုစာချုပ်ပေါ်အခြေခံပြီးတော့အိဗယ်ဖွင့်ဆိုချက်တွေပြန်ပြီးတော့ဟိုမတူညီပဲနဲ့ပြန်ပြီးအငင်းပွားနေရတဲ့အချိန်တွေကတော့ဟိုပြန်များသွားတာပေါ့နောက်တစ်ခုကအဓိကပြဿနာကတော့အစကလေးကနေသဘောထားမတိုက်ဆိုင်တဲ့ဟာတွေကိုအဆုံးအထိဆက်မဆွေးနွေးပဲနဲ့ဒါကတော့နောက်မှဆွေးနွေးမယ်ဆိုပြီးတော့အားလုံးသဘောတူနိုင်တဲ့စကလုံးကိုယူထားလိုက်ပြီးတော့အဲ့ဒီတဲ့နောက်တစ်ဆင့်သွားမယ်တဘောမတူနိုင်တော့မယ်အဆင့်ကိုရှောင်ပြီးတော့သွားခဲ့တဲ့ဟာတွေကလက်တွေ့ဆွေးနွေးပွဲမှာကြတော့အဲ့ဒီအချက်လက်တွေကပြန်ပြီးပေါ်လာပြီးတော့အဲ့ဒီဟာတွေကိုအစအနေပြန်ဆွေးနွေးရတဲ့ပုံစံမျိုးတော့ဖြစ်သွားတာပေါ့နော်အဲဒါပေမဲ့လည်း NCA လက်မှတ်ထိုးထားတဲ့ဒီတိုင်းနာလန်ကိုင်အဖွဲ့အစည်းတွေကတော့အခုလိုရှုပ်ထွေးမှုတွေဖြစ်နေတော့ညာလဲ NCA ကိုအခြေခံတဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေကိုဟိုအောင်မြင်အောင်ဆက်လုပ်သွားဖို့တော့အစွမ်းကုန်နီးလန်းနေရှာပြီးအားထုတ်နေကြတာတော့ရှိတယ်ပြီးတော့မှဒီ NCA အပေါ်မှာပဲရက်တည်သွားမယ် NCA လမ်းကြောင်းကနေတွေ့ဖယ်မသွားဘူးဆိုရဲဂတိကိုယ့်အမျိုးတွေလည်းပေးကြတယ်ဆိုတော့ဒီလမ်းကြောင်းကနေပဲနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်ပြီးအားကောင်းအောင်လုပ်ဖို့ပုံစံမျိုးကတော့ပိုဖြစ်သွားမယ်လို့ပဲကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီငင်းရည်လုပ်ငန်းစဉ်မှာဒီအမျိုးသမီးတွေရဲ့အတန်အများနည်းနေသလားလို့ပေါ့နော်ဥမာဆိုလို့ရှိရင်ဒီတည်တလောက်ကဒီရခိုင်ဘက်ကဆိုလို့ရှိရင်ဒေါမြရာဇာလင်းရဲ့ဒီသမီးကတော့ဒီ ABSCF ကဲကိုယ်စလေအနေနဲ့ပါတာပေါ့နော
်အဲ့ဒီဟာကလည်းဟိုဒီတိုင်းလက်နက်ကင်အဖွဲ့စည်းတွေရဲ့သဘောတဘာဝအရာပေါ့နော်အဲ့ဒီမူဝါဒတွေဆုံးဖြတ်ချက်ချခွင့်ရှိတဲ့နေရာတွေမှာအမျိုးသမီးတွေကိုထည့်သွင်းတဲ့ policy တွေလည်းမရှိထားခဲ့တဲ့အပေါ်မှာဒီတိုင်းနာလည်းကင်ဖွဲ့စည်းတွေမှာကြည့်လိုက်ရင်အမျိုးသမီးတွေဆိုရင်ဘိုးကော်မတီတယောက်စားနှစ်ယောက်စားပြီးရင်အရန်ဘိုးကော်မတီဝင်လောက်အဆင့်နေနဲ့ပဲထည့်ထားကြတာများတယ်အဲ့ဒီခါကျတော့တကယ်လက်တွေ့မှာဒီလိုနိုင်ငံရေးဆွေးနွေးပွဲတွေကိုပေါ်ဆောင်ပေးမဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ်လာတဲ့အချိန်မှာကျတော့ကိုယ်စားလှယ်တွေပေးတဲ့အခါမှာလိုလိုနေရင်လည်းအမျိုးသမီးတွေကမပါလာတော့ဘူးပေါ့နော်အမျိုးသမီးတွေမပါဝင်ခြင်းအားဖြင့်ဒီငြိမ်းချမ်းရေးဖြစ်စဉ်ပေါ့ဒီနိုင်ငံရေးဆွေးနွေးပွဲတွေရဲ့ဒီပြည်တော်စုသဘောတူညီချက်အစိတ်အပိုင်းတွေရဲ့တရားဝင်မှုပေါ့နော်အားကောင်းမှုကိုစားပြုမှုတွေကအားနည်းမယ်ဘာဖြစ်လဲဆိုတော့ဒီအမျိုးသမီးလူဦးရေထက်ဝက်ကျော်ရဲ့ကိုစားပြုမှုတွေအတန်တွေမပါတဲ့ဒီဆုံးဖြတ်ချက်တွေသဘောထားတွေကလက်တွေ့အကောင့်ထဲပေါ်တဲ့အချိန်မှာလဲဒီအမျိုးသမီးတွေရဲ့ပါဝင်မှုအားပေးမှုထောက်ခံမှုတွေမရရှိဘူးဆိုရင်ဒါရေရှည်တည်တံ့ခိုင်မြဲတဲ့ဟိုဟာသဘောတူညီချက်တွေဖြစ်မှာမဟုတ်ဘူးဆိုတော့အမြင်နဲ့ချင်းကပ်ကြတဲ့အခါကျတော့အခုအချိန်မှာကျတော့ဒီတက်တွေကနေပြီးတော့ဟိုသူတို့အင်အားကောင်းနေဆိုတာကိုသူတို့တစ်ဖက်ချင်းစီရဲ့အင်အားတွေပြတဲ့အချိန်နေပေါ့နော်ဥပမာစီတက်မတော်ဆိုရင်လည်းသူရဲ့အရေးကြီးတဲ့နေ့ထူနေ့မြတ်တွေပြီးရင်ဒိုင်းနာလန်ကိုင်အဖွဲ့အစည်းတွေမှာလည်းသူတို့ရဲ့အထိမ်းမှတ်နေ့တွေပါတယ်ဆိုရင်တက်အင်အားတွေလက်နက်အင်အားတွေနဲ့သူအမျိုးသမီးစစ်တီအင်အားတွေပေါ့လေထုတ်ပြီးတော့ပြလာတာမျိုးတွေတော့ရှိတာပေါ့အရင်တုန်းကတော့ရှောက်ကျမတို့လည်းတိုင်းနာလက်နက်ကင်ဖွဲ့စည်းတွေမှာနေခဲ့တာပဲတိုက်ခိုက်ရေးအင်အားတွေမှာဆိုအမျိုးသမီးတွေကိုမတွေ့ဘူးခေါင်းဆောင်မှုအပိုင်းတွေမှာလည်းမတွေ့ဘူးတပ်မှုအပိုင်းတွေမှာဆိုလည်းအမျိုးသမီးတွေကိုမတွေ့ခဲ့ဘူးပေါ့နော်ဒါပေမဲ့ဒီနောက်ပိုင်းမှာကျတော့အမျိုးသမီးတွေကိုမထည့်ရင်ဟိုဟိုဟာပေါ့ဒီနိုင်ငံတကာရဲ့ထောက်ခံမှုတွေရောအဲဒီလူထုရဲ့အမြင်တွေရောမေးခွန်းထုတ်လာတာတွေရောအဲရှိလာတဲ့အခါကျတော့အမျိုးသမီးတွေကိုဒီလိုစစ်အင်အားတွေပြတဲ့အချိန်မှာသူတို့အဖွဲ့အစည်းတစ်ခုချင်းစီရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုပြဖို့လိုအပ်လာတဲ့အချိန်မှာကျတော့ထုတ်သုံးလာကြတာတွေတော့ရှိတယ်သို့တော်လည်းတကယ်တမ်းဒီမူဝါဒတွေဆုံးဖြတ်နိုင်တဲ့ policy ချမှတ်နိုင်တဲ့အဆင့်တွေမှာရောက်ဖို့ကြတော့တေချာငကိုကလေးအဖွဲ့စည်းလိုက်မူဝါဒတွေမချမှတ်ထားတဲ့အခါမှာအမျိုးသမီးတွေပါဝင်လာနိုင်ဖို့ကတော့အားအနည်းနေပြီကြပါ့
Cause it only serves to make me more determined to achieve my final goal.
Talking so when season ထုတ်လွှင့်ပေးခဲ့တဲ့တိတ်မြို့သမီးကဏ္ဍကိုနားဆင်ကြကြရတာပါခုဆက်ပြီးတော့နားဆင်ကြရမယ့်တိတ်ပန်တဲ့ဤပညာအစီအစဉ်ကိုတော့ Talking မြို့သက်ကစီစဉ်တင်ဆက်ထားပါရရှင
် The Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to James Peebles
Sweden တော်ဝင်တိတ်ပန်က2019ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုကိုစကြဝဠာအဆိုင်ရာသီအိုရီကိုဖော်ထုတ်ခဲ့တဲ့ James Peebles ကိုတဝက်ပေးပြီးကျန်တဝက်ကတော့မြေကမ္ဘာတည်ရှိရာနေစကြဝဠာကိုတခြားစကြဝဠာတွေကပတ်နေတယ်ဆိုတာတွေ့ရှိခဲ့တဲ့ Michel Mignon နဲ့ Didier Queloz ကိုပေးဖို့ဆုံးဖြတ်ခဲ့တယ်
2019အောက်တိုဘာ10ရက်နေ့ကဆွီဒင်တောင်ဝင်သိပ္ပံအထွေထွေတွင်မှုပမောက္ခဂိုရန်ဟန်ဆန်ကကြေညာသွားတာပါသူတို့သုံးကိုဘာကြောင့်ယူပဗေဒနိုဘယ်ဆုပေးတယ်ဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပရိတာတင်ကပြောပြပေးမှာပ
ါဆက်ကြဝဠာကြီးရဲ့အစဘယ်တော့မှဆက်ကြဝဠာကြီးဖြစ်လာလို့ဘယ်လိုပြောင်းလဲဆိုတာကိုသီအိုရီအရတစ်ချက်ပြနိုင်ခဲ့တဲ့ဒီအမေရိကန်နိုင်ငံ Princeton University အသက်85နှစ်ကျော်ပြီဖြစ်တဲ့ပမောက္ခ People ရပါတယ်Now, သူနဲ့အတူပဲဒီနေဆက်ကြဝဠာအပြင်မှာတက်ရှိသရွာများရှိနိုင်နေရှိတယ်လို့မပြောသေးပါဘူးရှိနိုင်နေအကြောင်းကိုတနည်းတလန်းနဲ့တိုင်းခဲ့တဲ့ဆွစ်ဇာလန်နိုင်ငံဂျီဒီဘတ်ကပမောက္ခမစ်ရှယ်မိုင်ယိုနဲ့ပမောက္ခဒီဂျီကူတို့ရကြပါတယ
်ပမောက္ခဂျိမ်းစ်ပီဘယ်လ်ကိုဘာကြောင့်ဆုပေးဖို့ရွေးခဲ့တာပါလဲ
ကျွန်တော်တို့ Big Bang တို့တင်စားပြီးခေါ်တဲ့ဆက်ကြဝဠာရဲ့အစမှာပောက်ကွဲမှုကြီးအကြီးတခုလုံးခဲ့တဲ့နှစ်အမ်ပေါင်း14တောင်မှစဖြစ်ခဲ့တယ်ဆိုပြီးတော့ဟော်ဒင်းထုတ်ခဲ့ပါတယ်အချိန်မှာအပူချိန်ကစင်တီဂရိတ်အားဖြင့်5တောင်ကျော်အထက်မှာရှိတဲ့အတွက်အနုမြူအနေနဲ့စက်တာဝလာကြီးထဲမှာမရှိသေးတဲ့အချိန်မှာအဲ့ဒီအချိန်မှာပရမအနုမြူခေါ်တဲ့ပရိုတွန်တို့အီလက်ထရွန်တို့အဲ့ဒီအပုံတွေပဲရှိပါတယ်။နောက်အဲ့၄သိန်းလောက်အကြာမှာပေါ့နော်။သူတို့တွက်ကြည့်လိုက်တဲ့အခါကျအပူချိန်5တောင်အနီးပြီးတော့အပူချိန်3တောင်လောက်ရောက်လာတဲ့အဲ့ဒီချိန်ကျတော့ပရိုတွန်နဲ့အီလက်ထရွန်တွေပေါင်းပြီးတော့ဟိုက်ဒရိုဂျင်ဆိုတဲ့အပေါ်ဆုံးအနုမြူစဖြစ်တယ်။အဲ့ဒီဖြစ်တဲ့အချိန်ကိုပြန်ပေါင်းထုတ်တဲ့အချိန်ပေါ့နော်။ Recombination error လို့ခေါ်တာ။အဲ့မှာပရိုတွန်နဲ့အီလက်ထရွန်တွေပေါင်းလာတဲ့အတွက်ဒီ energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင် mass balance energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင်ရောင်ကြီးထွက်လာတယ်။အဲ့ဒီရောင်ကြီးအပြင်အလင်းရောင်ပေါ့ဗျာ။ဒါပေမဲ့အလင်းရောင်က microwave လှိုင်းနဲ့ထွက်တဲ့အရာဖြစ်ပါတယ်။ဒီရောင်ကြီးကစက်ကြဝဠာအနှံ့မှာတည်ငြိမ်တယ်ဖြစ်မယ်ဖြစ်နေရမယ်။ဒီရောင်ကြီးရှိတဲ့အတွက်ဒီရောင်ကြီးမတိုင်ခင်ကဒီပေါင်းစည်းမှုရဲ့ Big Bang ကြီးဖြစ်ခဲ့တယ်။ဒီ radiation ကို cosmic background radiation ပေါ့နော်။အဲ့ဒါ 3 degree Kelvin radiation လို့ခေါ်ပါတယ်။အဲ့ဒီဟာရှိရမယ်ရှိနိုင်တယ်ဆိုတဲ့ဟာကိုလွန်ခဲ့တဲ့အနှစ်50 60လောက်ကသူ Hawking ထုတ်ခဲ့တာပါ။အဲ့ Hawking ထုတ်တဲ့လူတွေအများကြီးတည်းမှာသူလည်းတယောက်အပါဝင်ဖြစ်တဲ့အတွက်သူ့ကို Nobel Prize ဒီနှစ်ထဲမှာပေးတာဖြစ်ပါတယ်။
Cosmic background radiation ရှိတယ်ဆိုတာကိုတိုင်တာနိုင်ခဲ့တာပ
ါဆက်တာဝလာထဲမှာဒီ cosmic background radiation ပေါ့နော် 3 degree kelvin radiation အဲ microwave flying ရှိရမယ်အဲ့တော့ဘယ်နေရာမှာတိုင်တိုင်ဆက်တာဝလာထဲမှာကြိုက်တဲ့နေရာမှာတိုင်ဒီရောင်ခြည်လှိုင်းပေါ့နော် microwave flying ကဒီတတ်တမတ်တဲရှိရမယ်ဆိုတာကို Hawking ထုတ်ခဲ့ပြီးတော့1958ခုနှစ်လောက်ကြာမှာအဲ့ Penzias နဲ့ Wilson ဆိုတဲ့အဲ့ AT&T Bell Lab ပေါ့နော် New Jersey မှာရှိတဲ့ American Telegraph and Telecommunication မှာအလုပ်လုပ်ခဲ့သူတေသပညာရှင်နှစ်ယောက်ကတိုင်းပြီးတွေ့တာသူတို့က microwave တင်တင်တာပေါ့နော် microwave တိုင်းတဲ့ဟာတခုကိုသူတို့ဆင်နေတဲ့အချိန်မှာဒီအနောက်ကနေပြီးတော့ဒီအဲ့ဒီ line ကအမြဲတမ်းပေါ်ထောက်လို့မရအဲ့တော့သူတို့တိုင်းတဲ့ set တွေကိုအကုန်လုံးပိတ်ခေါင်းမိုးမှာခူရီလုတ်တဲ့အတန်လားဆိုပြီးတော့ခူရီရဲ့အတိုက်တွေကိုဖဲဖဲဒါပဲအမြဲတမ်းပြန်တွေ့ရင်နောက်ဆုံးကြတော့မှအဲ့ဒါပါလေဆိုတော့ professor Peebles တို့ Hawking ထုတ်ခဲ့တဲ့ဟာနဲ့အကိုက်ကိုသွားဖြစ်တဲ့အဲ့တော့1958ခုနှစ်မှာအဲ့ဒီပေါ့နော် CMB Cosmic Background Radiation ကိုစပြီးတော့တွေ့တဲ့လူတွေတိုင်းခဲ့တဲ့လူတွေဆိုပြီးတော့သူတို့လည်း Nobel Prize ကိုရခဲ့ပါတယ
်။ပမောက္ခဘီဘယ်ရဲ့တွေးဆချက်နဲ့တွေ့ချက်မှုတွေကလည်းစကြဝဠာဘယ်လိုစဖြစ်တယ်ဆိုတာကိုနားလည်လာတယ်လို့တွေ့ရှိချက်အသစ်တွေလည်းမရေမတွက်နိုင်အောင်ရှိလာခဲ့တာပါ။1995ခုနှစ်မှာတော့ဆွီဒင်ကယူပဗေဒပညာရှင်နှစ်ဦးဖြစ်တဲ့ Michel Mignon နဲ့ Didier Queloz တို့ကနောက်ဆက်ကြဝဠာတွေရှိနေတယ်ဆိုတာကိုတွေ့ရှိခဲ့တာပါ ဒီလိုတွေ့ရှိမှုကဒီမြေကဘာလိုသက်ရှိပြီးတခြားနေရာမှာရှိနေသေးသလားဆိုတာကိုရှာဖွေဖို့အတွက်လမ်းစာရလာစေပါတယ်
ကျွန်တော်တို့ကဘာပေါ်မှာတက်ရှိသွားတာရှိတယ်လို့ဒီနေဆက်ကြောက်လာမဟုတ်ပဲအနန္တဆက်ကြောက်လာကြီးတဲ့မှာကောတက်ရှိနေမရှိနိုင်ဘူးလားဆိုတဲ့ဟာကိုတိုင်းဖို့လွန်ခဲ့တဲ့အနှစ်20အစိတ်လောက်ကသူစာယူစူးစားခဲ့ပါတယ်ဖြစ်ဖို့များတာဒီနေကိုပတ်နေတဲ့ဂျိုးရီရှိလို့ဆိုရင်တက်ရှိသွားတာရှိဖို့လမ်းစာရှိတယ်ဆိုတဲ့ဟာကိုအခြေခံပြီးတော့သူတိုင်းပါတယ်တိုင်းဖို့တိုင်းနေရအခုထိလည်းဒီလိုပဲတိုင်းပါတယ်အဲ့ဒါကို exoplanet measurement လို့ခေါ်ပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်အမတီယန်နေကျွန်တော်တို့ရဲ့ Milky Way လို့ခေါ်တဲ့နှစ်ကုပ်ကိုတန်းကြီးထဲမှာရှိတဲ့ကြဲ့ပေါ့နော်အလင်းနှစ်ပေါင်းတန်းပေါင်း50လောက်နေရာမှာသိရလာတဲ့ရောင်ကြီးလှန်တိုင်လိုက်တဲ့အခါကျလို့ရှင်ကျွန်တော်တို့နေဆက်ကြဝလာလို့နေကိုပတ်နေတဲ့ဂျူရီတာရှိလို့ရှိလို့ရှင်အဲ့ဒီကြဲ့ကိုလှမ်းကြည့်နေတဲ့အချိန်မှာတစ်ချိန်မှာအဲ့ဒီအလင်းရောင်ကပိတ်သွားတယ်နော်ဟွန့်မှိန်သွားတယ်ပြီးတဲ့ခါကျတော့ပြန်လင်းလာတယ်ပြန်လင်းလာလိုက်မှိတ်သွားလိုက်ပါလေကထောက်လာတကားတစ်နှစ်တစ်ခါလေးနှစ်တစ်ခါဖြစ်လို့ရှိရင်ဒါနေဆက်ကြဝလာပုံစံမျိုးအဲ့ဒီနေရာမှာရှိပြီရှိလို့ရှိရင်ကဘာပေါ်မှာရှိတဲ့လူတွေလိုပဲတက်ရှိတရားတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူတို့စာပြီးတော့တိုင်းခဲ့ပါအခုအချိန်မှာဆိုလို့ရှိရင်ဆက်ကြဝလာမှာတက်ရှိတရားတွေရှိမရှိနဲ့ဒီ exoplanet တွေရှိမရှိကိုတိုင်းခဲ့တဲ့ဟာပေါင်းဒီလိုနေဆက်ကြဝလာလို့ဂျူတွေပတ်နေတဲ့ဟာပေါင်း၄000ကျော်ကိုတိုင်းနိုင်ခဲ့ပါပြီ
ကဘာကြီးစပြီးဖြစ်တည်လာချိန်မှာတက်ရှိတရားတွေပါပါလာတာတော့မဟုတ်ပါဘူး
လွန်ခဲ့တဲ့နှစ်တန်းထောင်ပေါင်း14000လောက်ကပေါက်အကွဲမှုကြီးဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်းပေါင်း9000လောက်ကမှဆက်ကြဝလာစဖြစ်ပါတယ်။နေနဲ့ဒီဂျူတွေပတ်တဲ့ဆက်ကြဝလာဖြစ်ပြီးနှစ်တန်းပေါင်း900လောက်ကမှတက်ရှိတရားတွေကဘာပေါ်မှာစပေါ်လာတယ်လို့ပြောပါတယ်။အဲ့ဒါကြောင့်ဘယ်အချိန်လောက်ကများရှိခဲ့လဲဆိုတာတေချာလက်တွေ့တိုင်းကြည့်တဲ့အခါကျတော့ဒီ Greenland ဆိုလို့ရှိရင်နှစ်တန်းပေါင်း4000ကကာဗွန်တွေပိတ်ပြီးစွာစုနေတဲ့ကြောက်တွေကိုတွေ့ခဲ့တာဒါပထမဦးဆုံးစပြီးတော့ဒီတက်ရှိတရားဖြစ်နိုင်တယ်ဆိုတဲ့ဟာကိုမှတ်တမ်းတင်ထားတာရှိပါတယ်အဲ့တော့အခု Nobel ဆုရတဲ့သုတေသနပညာရှင်တွေကတော့တက်ရှိတရားများကဘာအပြင်မှာတခြားဆက်ကြဝလာများရှိမလားဒီဆက်ကြဝလာကြီးကဘယ်ကစခဲ့လဲဆိုတဲ့ဟာကိုစူဇန်တဲ့လူတွေကိုဂုဏ်ပြုတဲ့အနေနဲ့ Nobel ဆုပေးတာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြန်ဆောင်ရအောင်
တောက်ခင်မြို့သက်ရဲ့တိတ်ပန်တဲ့နည်းပညာအစီအစဉ်ကိုတောက်ကြနေညမှာအသစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်ဒီကနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါဦးမယ်ရှင
်စီးရီးယားပိုင်နယ်တဲမှာကျူးကျော်တိုက်ခိုက်နေတဲ့ဒူဂီနိုင်ငံပေါ်တိတ်ကိုပြင်းထန်တဲ့တန်ခတ်ရေးယူမှုတွေချမှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကပြင်ဆင်ထားပေမဲ့လက်တွေ့တန်ခတ်အရေးယူတာတော့မလုပ်သေးပါဘူး။သမ္မတထရမ့်ကသူတို့မလုပ်တဲ့နာတစ်ခုခုကိုတူရကီကလှုပ်လာမယ်ဆိုရင်အရင်တုန်းကဘယ်နိုင်ငံမှမကြုံမှုသေးတဲ့တန်ခတ်အရေးယူမှုမျိုးကိုကျွန်တော်တို့ချမှတ်သွားပါမယ်။သူတို့တွေလူအများကြီးကိုတပ်ဖြတ်တာမျိုးကျွန်တော်တို့မဖြစ်ချင်ပါဘူးလို့အင်ပီရိုမှာသတင်းတော်တွေကိုတောက်ကြနေကပြောပါရယ်။ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအောင်မရီအီဗနိုဗစ်ကသူ့ကိုအလုပ်ကထုတ်ပြဖို့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံရဲ့ဌာနကိုဖိအားပေးခဲ့တယ်လို့အောက်လွှတ်တော်ကော်မတီတွေကိုပြောပါရယ်။အဲ့ဒီကော်မတီတွေဟာသမ္မတထရမ့်ကိုတရားဆွဲဆိုရေးစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ကော်မတီတွေပါသူရဲ့မူဝါဒတွေကိုအားနည်းအောင်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်ကတာမန်ကြီးအီဗန်နိုဗစ်ကိုပြီးခဲ့တဲ့မေလကယူကရိန်းနိုင်ငံကနေပြန်ခေါ်ခဲ့တာဖြစ်ပါတယ်တရုတ်ပို့ကုန်ပစ္စည်းဒေါ်လာ250ဘီလီယံဘိုးပေါ်ဒီကနေ့ကစပြီးကုန်သွယ်ကုန်တွေတိုးမြှင့်ချမှတ်မဲ့အစည်းအဝေးကိုသမ္မတဒေါ်နယ်ထရမ့်အစိုးရကဆိုင်းငံ့ထားလိုက်ပါပြီအပြန်အလှန်အပြင်အမေရိကန်လက်ရာထွက်ကုန်ဒေါ်လာ40ဘီလီယံကနေ50ဘီလီယံဘိုးထိဝယ်ယူဖို့တရုတ်နိုင်ငံကသဘောတူထားပါတယ်ကက်ရှမီးယားဒေသကြီးအငင်းပွားနေချိန်မှာပဲပြည်သူ့သမ္မတရှီဂျင်ဖင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့အိန္ဒိယနိုင်ငံမဟာဘလီပူရမ်မြို့မှာအော်တိုဘလာဆင်နီယန်တွေကလူသဘောတွေ့ဆုံကြပါတယ်။တွေ့ဆုံပွဲမှာအဆင်အောင်ဝါဒရိုက်သွင်းတာကိုစတင်ဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးခေါင်းဆောင်တို့ကတိကဝတ်ပြုကြတယ်လို့အိန္ဒိယနိုင်ငံသားဝန်ကြီး VJ ကိုခရီကိုကိုကပြီး Press Trust of India PTI သတင်းတရမှာဖော်ပြထားပါတယ်။အခုလာတော့ကအိန္ဒိယဟာဂျမ္မူးနဲ့ကက်ရှမီးယားကိုနှစ်ပိုင်းခွဲရောင်းတင်ညာလိုက်တာကြောင့်နှစ်နိုင်ငံဆက်ဆံရေးမပြေမလည်ဖြစ်နေတာပါခင်ဗျာ။
စနေနေ့ကထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.